Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်ဇွန်လ6ရက်ဗုဒ္ဓဟူးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကို9မီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုဒေါက်ခင်စိုးဝင်းနဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါယူရက်စစ်ပွဲမှာပြည်တိမ်ပါဝင်ခဲ့တာဟာဆိုးရွားစွာမှားယွင်းပြီးအကျိုးဆက်တွေကိုခံစားနေရတော့မယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။တောင်အာဖရိကနာမည်ကျော်မတန်ဆွမ်းအိုလံပစ်အားကစားသမားအော်စကာပစ်စတိုရီယပ်စ်ကိုသူ့ရဲ့ချစ်သူကိုတတ်ခတ်မှုတဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ပါပြီ။ကမ္ဘာတဝန်းမွတ်စလင်နိုင်ငံတွေမှာအစ်ပွဲတော်ကိုလူညုံရေးတင့်ကျပ်ထားတဲ့ကြာကပဲဆင်နွှဲကြပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ကချင်ပြည်နယ်ဖားကန့်ခရိုင်လုံကင်းဒေသမှာရှိတဲ့အစ္စလမ်ဘာသာဝတ်ပြုဆောင်ဖြက်စီးခံရတာနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
ဟုတ်တယ်ဗျာဒီဖရော့ကိုဒီဘောကွန်တော့ခံပြီးဆက်စင်းတယ်ဖရော့ကနော်တလင်းက436တစ်တလင်းနဲ့ဖွင့်တော့ဗျာဘူတော့ဘလို့ပြောလို့ဆိုဒီ
လုံကင်းရဲတပ်ဖွဲ့တာဝန်ရှိသူတို့ပြောသွားတာပါဒီအကြောင်းနဲ့အတူရခိုင်ပြည်နယ်ဘက်ကတဘာဝဘေးဒဏ်ကြုံနေရတဲ့အကြောင်းထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တွေကိုပြန်ပို့မဲ့အရေးကိစ္စအပြင်အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုဝင်းတို့ကပြောပြပေးပါမယ်ရှင်
။ IRS စပွဲဟာဆိုးရွားစွာမှားယွင်းခဲ့ပြီးဒီကနေ့အချိန်ထိအကျိုးဆက်တွေခံစားနေရတဲ့စက်ဖက်မှုတစ်ခုဖြစ်တယ်လို့ IRS စပွဲမှာပြည်ထောင်နိုင်ငံရဲ့အခန်းကဏ္ဍပေါ်စုံစမ်းစစ်ဆေးမှုတစ်ခုကိုဦးဆောင်လုပ်ခဲ့သူကဒီကနေ့ပြောလိုက်ပါတယ်။အချိန်တော်ကြာစောင့်နေခဲ့ကြရတဲ့အစီရင်ခံစာကိုထုတ်ပြန်လိုက်ချိန်မှာပဲဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်ခဲ့သူပြည်ထောင်စုရဝန်ထမ်းဟောင်းဂျွန်ချီကိုတ်ကအခုလိုပြောလိုက်တာပါဒီစုံစမ်းစစ်ဆေးမှုမှာအများပြည်သူရှေ့မှောက်ကြားနာတာတွေကိုနှစ်ပေါင်းများစွာလုပ်ခဲ့တယ်လို့အထောက်အထားပေါင်းတသိန်းခွဲကိုဆက်စစ်လေ့လာခဲ့ပါတယ်အမေရိကန်ဦးဆောင်တဲ့ကျူးကျော်မှုကိုလုပ်ဖို့တကယ်ပဲလိုအပ်ခဲ့သလားကျူးကျော်သိမ့်ပိုက်ပြီးတဲ့နောက်ပိုင်းဖြစ်လာတဲ့မတိမငြိမ်အခြေအနေတွေကိုကြိုပြီးမျှော်လင့်ထားခဲ့သလားစတဲ့မိကုံးတွေအတွက်အဖြေရဖို့အခုလိုစုံစမ်းစစ်ဆေးတာပါယူရက်မှာစီးရီးရလှုပ်ဆောင်ဖို့အခြေအနေတခုမှလိုအပ်ကောင်းလိုအပ်နိုင်ခြေရှိခဲ့ပေမဲ့2003ခုနှစ်မတ်လတုန်းကတော့ဆရာမူစင်စီကနေတည်တာထင်ရှားတဲ့ချင်းချောက်မှုမရှိခဲ့ဘူးလို့ချီကိုတ်ကပြောပါတယ
်။အမေရိကန်ပြည်ထောင်စုဟာဂျော်ဂျီယာနဲ့ယူကရိန်းနိုင်ငံတွေရဲ့လုံခြုံရေးအတွက်အခိုင်အမာရပ်တည်နေပါတယ်ဆိုတာကိုထပ်ပြီးအာမခံချက်ပေးဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအဲ့ဒီနိုင်ငံတွေမှာရောက်ရှိနေပါတယ်။ဒေသတွင်းရုရှားနိုင်ငံကတင်းတင်းမာမာဆက်လုပ်နေတဲ့အချိန်မှာပဲမစ္စတာကယ်ရီအခုလိုသွားရောက်ခဲ့တာပါ။ဂျော်ဂျီယာနဲ့အမေရိကန်နိုင်ငံအကြားစစ်ရေးနဲ့လုံခြုံရေးဆိုင်ရာပူးတွဲသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့အတွက်ဝန်ကြီးကယ်ရီဟာဒီကနေ့တီပလီစီမြို့တော်ကိုရောက်ရှိနေပါတယ်။ဒီသဘောတူညီချက်ကနေဂျော်ဂျီယာတပ်ဖွဲ့တွေအနေနဲ့နိုင်ငံရဲ့နေဆက်တွေကိုကာကွယ်ရမှာအထောက်အကူဖြစ်စေမှာပါ။နိုင်ငံတကာနိုင်ငံအနေနဲ့တန်းခတ်တုံ့ပြန်ခံရတာမျိုးမရှိဘဲအနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံခြင်းနဲ့ဆန္ဒကိုမိမိတို့အနေနဲ့သိလေးစားရဲဆိုတာထင်ရှားပါတယ်လို့ဂျော်ဂျီယာဝန်ကြီးချုပ်ဂျော်ဂျီကာဗီရီကာရှီဗလီနဲ့အတူအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံခြင်းမှာဝန်ကြီးကယ်ရီကပြောဆိုလိုက်တာပါမစ္စတာကယ်ရီဟာယူကရိန်းတာဝန်ရှိသူတွေနဲ့လည်းကီယက်မြို့တော်မှာလူညိုရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့ရှိပြီးနေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးကိုသမ္မတဘရက်အိုဘားမားနဲ့အတူတက်ရောက်ဖို့အတွက်တောက်ကြနေကြရင်ပိုလန်နိုင်ငံကိုခရီးဆက်ဖို့ရှိပါတယ်ရှင်
ဟီလာရီကလင်တန်နိုင်ငံသားရဲ့ဝန်ကြီးဖြစ်တာဝန်ယူချိန်တွင်ကကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရာဇဝတ်ကြောင်းအရာတရားစွဲစရာမလိုဘူးလို့အကြံပြုတင်ပြထားတဲ့အကြောင်းပြည်ထောင်စုစုံစမ်းထောက်လှမ်းရေးဘူရို FBI ကပြောလိုက်ပါတယ်။မစ္စစ်ကလင်တန်နဲ့နိုင်ငံသားရဲ့ဌာနကသူ့ရဲ့လူဖော်ကံပဲတွေအကြားကိုပိုင်အီးမေးလ်ဆာဗာကနေတဆင့်လျှို့ဝှက်ကိစ္စတွေပါတဲ့အီးမေးလ်တွေအပြန်အလှန်ပေးပို့ခဲ့တဲ့ပေါ်တိတ်ကိုပေါ့လျော့လွန်းနေဆိုပြီး FBI ညွှန်ကြားရေးမှူး James Comey ကအင်္ဂါနေ့မှာပြင်းထန်ပြစ်တင်ပြောဆိုပါတယ်။မစ္စစ်ကလင်တန်ဟာ2009ခုနှစ်ကနေ2013ခုနှစ်ထိနိုင်ငံသားဝန်ကြီးတာဝန်ယူချိန်ကာလအတွင်းမြူယောင်မျိုးကသူ့အိမ်မှာထိုင်ထားတဲ့ကိုပိုင်အီးမေးလ်ဆာဗာကိုသုံးပြီးအီးမေးလ်ပေးပို့ရယူတာတွေလုပ်ခဲ့ဦးတာပါ။ဒါပေမဲ့လည်းမစ္စစ်ကလင်တန်ရဲ့အီးမေးလ်ထောင်ပေါင်းများစွာကိုအသေးစားဆန်းစစ်လေ့လာပြီးတဲ့နောက်သူဟာအမေရိကန်ဥပဒေတွေကိုတည်တာထင်ရှားစွာရွေချက်ရှိရှိချိုးဖောက်ခဲ့တယ်ဆိုတဲ့ထောက်ထားမျိုး FBI စုံစမ်းစစ်ဆေးရေးမှူးတွေမတွေ့ခဲ့ဘူးလို့ညွှန်ကြားရေးမှူးကော်မတီကပြောပါတယ်။ FBI ညွှန်ကြားရေးမှူးနဲ့အစိုးရရှိနေတွေရဲ့အကြံပြုချက်တိုင်းလက်ခံမယ်လို့ရှေ့နေချုပ်လော်ရတာလင့်ချ်ကပြီးခဲ့တဲ့သတင်းပတ်ကပဲပြောထားပါတယ်။
ယမန်နိုင်ငံအေဒီမြို့ကနိုင်ငံတကာလေဆိပ်အနီးမှာရှိတဲ့စစ်စခန်းတစ်ခုကိုဒီကနေ့ဗုဒ္ဓဟူးနေ့မှာမော်တော်ကားနှစ်စီးနဲ့အသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့လူ6ယောက်ထဲမှနေသေဆုံးခဲ့ရတယ်လို့စစ်ဖက်သတင်းရက်ွက်ကပြောဆိုလိုက်ပါတယ်။ပောက်ကွဲမှုအပြီးဝရုံသုံးကားဖြစ်နေတာကိုစစ်သွေးကြွတွေကအခွင့်ကောင်းယူပြီးတိုက်ခိုက်ခဲ့ရကနေအပြန်အလှန်ဖြစ်ခတ်တိုက်ပွဲတွေဖြစ်ခဲ့ရတယ်လို့လုံခြုံရေးတပ်ဖွဲ့တွေကပြောဆိုလိုက်ပါတယ်။မွတ်စလင်တို့ဝါရှောင်ကြတဲ့ရမဒန်ဥပုသ်လနောက်ဆုံးရက်အစ်ပွဲတော်အလုအားလိုက်ရက်မှာအခုလိုတိုက်ခိုက်လိုက်တာဖြစ်ပါတယ်။ဆော်ဒီအရေးပြနိုင်ငံကနေကျောတော် နောက်ခံပေးနေတဲ့လက်ရှိရင်းမြစ်အစိုးရရဲ့တပ်ဖွဲ့တွေကအေဒင်စိတ်ကမ်းမြို့ကိုမနစ်ကပြန်လည်သိမ်းပိုင်ပြီးကြတဲ့ကယာယီမြို့တော်အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီအေဒင်မြို့တော်မှာအစိုးရလုလာတဲ့တပ်ဖွဲ့တွေနဲ့ IS အကြမ်းဖက်အဖွဲ့နဲ့ပြိုင်ဖက် Al-Qaeda အဖွဲ့တွေရဲ့ဒေသခံအကြမ်းဖက်အဖွဲ့တွေကြားမကြာခဏဆိုသလိုတိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။ပြီးခဲ့တဲ့မေလတုန်းကလည်း IS အကြမ်းဖက်သမားတွေကအေဒင်ရှိစစ်စခန်းတစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့တပ်သားတွေ45ယောက်သေဆုံးခဲ့ရပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရေကနေဗူဒူးညဘက်တရင်တွေကိုတရေဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်တောင်ဘက်223မိုင်အကွာဖိုဟန်းစိတ်ကန်းအနီးမှာဒီကနေ့တောင်ကိုရီးယားနဲ့အမေရိကန်မရိန်းတပ်ဖွဲ့တွေပူးပေါင်းပြီးမြေပြင်နဲ့ဝေဟင်စီးရေးလေ့ကျင့်ကြပါတယ်။နိုင်ငံမရိန်းတပ်ဖွဲ့ဝင်အား1300ပါဝင်ပြီးကုန်းရီနှစ်သွဲသွားကိုရီးယားတိုက်ခိုက်ရေးရင်ရှစ်စီးတိုက်ခိုက်ရေးသုံးတန်ချက်ကမြေတူးဆက်တွေနဲ့မြေမြုပ်မိုင်းရှင်းတဲ့ဆက်တွေပြင်တခြားစစ်သုံးရုံတွေအများပြားလည်းပါဝင်ပါတယ်။နိုင်ငံတော်ကြိုးစည်းပွားကိုချင်းချောက်လာတဲ့ဗီယန်နူကိုမဆိုပြင်းပြင်းထန်ထန်တုံ့ပြန်နိုင်ဖို့အတွက်တောင်ကိုရီးယားနဲ့မဟာမိတ်အမေရိကန်တပ်ဖွဲ့တွေကအကောင်းဆုံးပြင်ဆင်ထားတဲ့အကြောင်းတောင်ကိုရီးယားမရင်းတပ်ဖွဲ့တာဝန်ရှိသူတူကပြောပါရယ်။အိနီချင်းမြောက်ကိုရီးယားနိုင်ငံကပြီးခဲ့တဲ့ဇွန်လ22ရက်နေ့ကပဲမူဆူဒန်တာလက်ပစ်ဒုံးကျည်နှစင်ပြစ်လို့ဆန့်သက်ခဲ့တာကြောင့်တောင်ကိုရီးယားဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကပြင်းပြင်းထန်ထန်ရှုတ်ချထားကြပါရယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန့်သက်တာတွေမလုပ်ဖို့တားမြစ်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့ရည်ယူမှုတွေကိုချိုးဖောက်တဲ့ပေါ်နိုင်ငံတကာကအပြစ်တင်နေတာပါ။မြောက်ကိုရီးယားဘက်ကရန်လိုမှုတွေကိုပူးပေါင်းကာကွယ်နိုင်ဖို့အတွက်တောင်ကိုရီးယားစစ်ရင်အား6သိန်းကျော်နဲ့အတူတောင်ကိုရီးယားနိုင်ငံမှာအမေရိကန်ကလွှတ်ထားတဲ့စစ်ရင်အား18,500ရှိပါတယ်။မြောက်ကိုရီးယားစစ်တပ်မှာတော့စစ်ရင်အားတပ်သန်း2သိန်းရှိပါတယ်။
မတန်ဆွမ်းအိုလံပစ်အပြေးချန်ပီယံအော်စကာပစ်စတိုရီယပ်ကိုလွန်ခဲ့တဲ့3နှစ်ကသူ့ရီးစားရီဗာစတင်းကမ်ကိုတတ်ဖြတ်မှုနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာတောင်ကိုရီးယားတရားရုံးတစ်ခုကနေထောင်ဒဏ်6နှစ်စီရင်ချက်ချမှတ်လိုက်ပါတယ်။ဒီခါမှာရှင်တောင်အာဖရိကတရားရုံးကနေထောင်ဒဏ်6နှစ်စီရင်ချက်ချမှတ်လိုက်တာပါ။Pistorius ဟာလူသက်မှုကျူးလွန်ခြင်းမှာခြေထုတက်ဆင်မထားခြင်းမူလအပြစ်ဒဏ်ကိုထောင်ဝင်းကြက်ခံခဲ့ခြင်းနဲ့နောင်တရတဲ့အကြောင်းဝန်ခံခဲ့တဲ့အတွက်ဥပဒေအရကြက်ခံရမယ်ထောင်ဒဏ်15နှစ်အစား6နှစ်ကိုလျှော့ပေါ်တတ်မှတ်အပြစ်ပေးလိုက်တာဖြစ်တယ်လို့တရားသူကြီးမာစီပါကပြောဆိုလိုက်ပါတယ်2013ခုနှစ် Valentine's Day ချစ်သူများနေ့မှာ Pistorius ကသူ့ရဲ့ရေချိုးကန်နဲ့အပြင်လူတယောက်ခိုးဝင်နေတယ်လို့ထင်မှတ်ပြီးတနက်နဲ့၄ချက်ပြစ်ခဲ့ရာကနေသူ့ချစ်သူတင်ဆုံးခဲ့ရတာပါလို့အမှုစစ်ဆေးတုန်းကထွက်ဆိုခဲ့ပါတယ်ဒါပေမဲ့အစိုးရရှိနေတွေကတော့သူဟာချစ်သူMiss Steam Cam ကိုတမင်တက်ဖြစ်ဖို့ရည်ရွယ်ခဲ့တာလို့ဆွဆွဲခဲ့တာဖြစ်ပါတယ်။အသက်29နှစ်အရွယ်ဥပဒေပညာဘွဲ့ရ Model အလှမင် River Steam Cam ဟာသူ့ရဲ့ချစ်သူလက်ချက်နဲ့တည်ဆုံးခဲ့ရတာဖြစ်ပါတယ်။2014ခုနှစ်ကအမှုစစ်ဆေးခဲ့ရမှာတရားသူကြီးမာစီပါကသူ့ကိုလူသေးစေမှုနဲ့ထောင်ဒဏ်5နှစ်ချမှတ်ခဲ့ပါတယ်။တစ်နှစ်ကြာအကျဉ်းချခံခဲ့ပြီးကောင်းမွန်စွာနေပါမယ်ဆိုတဲ့ဝန်ခံချက်နဲ့ပြီးခဲ့တဲ့အောက်တိုဘာလက Pistorius ကိုပြန်လွှတ်ပေးခဲ့ပါတယ်။အစိုးရရှိနေတွေကစီရင်ချက်ကိုဘဝင်မကျလက်မခံနိုင်တဲ့အတွက်အယူခံတရားမှာပြန်လဲသုံးသပ်စစ်ဆေးခဲ့ပြီးဒီဇင်ဘာလမှာလူသက်မှုနဲ့အစားထိုးစစ်ဆေးနေတာဖြစ်ပါတယ်ရှင်
။မွတ်စလင်တို့ရဲ့ဘာသာရေးရာမြင့်မြတ်တဲ့ရမဒန်ဥပုလောက်ကိုစုံကြည်ကျင်းပတဲ့အပွဲတော်ကိုကမ္ဘာတဝန်းကမွတ်စလင်တွေဆင်နွှဲနေကြကြမှာပဲ။အကြမ်းဖက်ဘုံခွဲတိုက်ခိုက်မှုတွေကြောင့်လူအများပြားသေဆုံးထားတဲ့အီရတ်နိုင်ငံဘက်ဂရက်မြို့တော်မှာတော့သေဆုံးသူတွေအတွက်ဝန်ထမ်းချင်းအထိမ်းအမှတ်ဖျောင်းနိုင်ပြီးထွန်းတာဆုတောင်းတာတွေလုပ်ပြီးတော့အင်းတွေကိုကြော်ဖြတ်ကြပါတယ်။အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေအီရတ်နိုင်ငံနဲ့ဝန်တိုက်ခဲ့တဲ့2003ခုနှစ်ကစလို့တိုင်းပြည်မှာအဆိုးရွားဆုံးဖြစ်တဲ့တနင်္လာနေ့ကအဒီကံဘုခွဲတိုက်ခိုက်မှုတွင်သေဆုံးခဲ့ကြသူ250လောက်တွင်ဆွန်နီယောရှီယာမွတ်စလင်တွေပါပါဝင်ပြီးဘက်ကရက်မြို့မှာစုဝေးကြတာပါ။ပါကစ္စတန်မှာတော့ရပွဲတော်ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ထားမှာပဲဆင်နွှဲကြပါတယ်။မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာလည်းလုံခြုံရေးရစိုးရိမ်မှုတွေကြားကပဲရပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်
။အာဂျင်တီးနားဘောလုံးအသင်းခေါင်းဆောင်နဲ့ဘာစီလိုနာအသင်းတိုက်စစ်မှုလီယိုနယ်မက်ဆီနဲ့ဖခင်ဖြစ်သူဟော်ဟေးရိုအပေါ်အခွန်ရှာမှုအတွေ့အပြစ်ရှိတယ်ဆိုပြီးဆိုင်းငံ့ထောင်တာ21လနဲ့ဒံငွေအမေရိကန်ဒေါ်လာ4.3သန်းပေးဆောင်မှုစပိန်နိုင်ငံဘာစီလိုနာမြို့တရားရုံးတစ်ခုကနေဒီကနေ့အမိန့်ချမှတ်လိုက်ပါပြီ။စပိန်နိုင်ငံမှာပထမဆုံးကျူးလွန်တဲ့ကျန်းမာရေးရာဇဝတ်ပြုမှုမဟုတ်တဲ့အတွက်ထောင်ဒဏ်2နှစ်အောက်ချမှတ်ခံရတယ်ဆိုရင် ဆိုင်းငံ့ထောင်ဒဏ်သာဖြစ်တာမှုသူတို့နှစ်ယောက်စလုံးထောင်ထဲသွားရမယ့်ပုံတော့မရှိပါဘူး။ဒီပြစ်ဒဏ်နဲ့ပတ်သက်လို့စပိန်တရားရုံးချုပ်ကတဆင့်အယူခံဝင်လူကဝင်နိုင်တဲ့အကြောင်းလေးတရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။2009ခုနှစ်ကနေ2009ခုနှစ်အထိမက်ဆီရဲ့ရုပ်ပုံတွေကိုအသုံးပြုခွင့်ကနေရတဲ့မက်ဆီဝင်ငွေတွေအတွက်စပိန်နိုင်ငံကိုပေးဆောင်ရမယ့်အခွင့်အရေးဒေါ်လာ၄သန်းခွဲလောက်ကိုအခွင့်ရှောင်ခဲ့မှုအတွက်မက်ဆီနဲ့သူ့ရဲ့ဖခင်တို့မှာအပြစ်ရှိတယ်ဆိုပြီးတရားရုံးကဆုံးဖြတ်လိုက်တာပါ။မက်ဆီကတော့သူဟာဘောလုံးကစားတာကိုပဲလုပ်သူဖြစ်ပြီးသူ့ရဲ့ဝင်ငွေကိစ္စတွေကိုစီမံခန့်ခွဲတာနဲ့ပတ်သက်လို့ဘာတစ်ခုမှမသိခဲ့ဘူးလို့ထုတ်ရှင်းလျှောက်လဲခဲ့ပါသေးတယ်ရှင်။
မြန်မာနိုင်ငံကအရှင်ပြည်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲပထမဆီမီဖိုင်နယ်ပွဲဖြစ်ပေါ်တူဂီနဲ့ Wales အသင်းတို့ရင်ပိုင်ကစားပါမယ်။မြန်မာစံတော်ချိန်ကြာသပတေးနေ့မနေ့အစောပိုင်းတနာရီခွဲမှာကန်ကြမှာပါ။ Wales အသင်းတွေကတော့ဒီအဆင့်ထိရောက်လာတာဟာသူတို့နိုင်ငံရဲ့ဘောလုံးသမိုင်းမှာပထမဆုံးပါ။ဒါကြောင့်လဲ Euro ဘောလုံးပွဲတွေရဲ့ဆီမီဖိုင်နယ်အဆင့်ကိုပုံမှန်လိုရောက်လို့ရှိပြီးဘူဆွဲဖို့ရေပန်းစားတဲ့အသင်းတွေထဲမှာလည်းပါတဲ့ပေါ်တူဂီအသင်းနဲ့ကံမပွဲကို United Kingdom ထဲမှာပါတဲ့ Wales နိုင်ငံရဲ့လူဦးရေစုစုပေါင်း3သန်းပတ်ဝန်းကျင်လောက်တဲ့ကထောက်ဝက်ကျော်ရုပ်မြင်သံကြားကနေစောင့်ကြည့်မယ်လို့ခန့်မှန်းထားပါတယ်။ဝီလာမင်းသားချောစ်ကလည်းဝေးစ်အသင်းကိုကံကောင်းစေဖို့ဆူတောင်းထားတဲ့သတင်းစကားပေးပို့ထားပြီးပေါ်တူဂီကိုအနိုင်ရနိုင်တဲ့အခွင့်အလမ်းကောင်းရှိနေတဲ့အကြောင်းလူတိုင်းကရင်ခုန်စိတ်လှုပ်ရှားစွာဆူတောင်းပေးနိုင်မယ့်အကြောင်းမင်းသားချောစ်ပေးပို့တဲ့သတင်းစကားထဲမှာရေးထားပါတယ်။ဝေးစ်အသင်းမှာနာမည်ကျော်ကစားသမား Gareth Bale ပေါ်တူဂီအသင်းမှာတော့ကမ္ဘာထိပ်တန်းဘောလုံးသမား C. Ronaldo တို့အသီးသီးပါပြီးသူတို့နှစ်ဦးဟာစပိန် La Liga က Real Madrid အသင်းမှာကစားပေါ်နေပါ။ကြာသပတေးနေ့မှာကံမဲ့ဒုတိယဆီမီဖိုင်နယ်ပွဲကတော့ဥရောပထိပ်သီးဘောလုံးအသင်းနဲ့တင်းဖြစ်တဲ့ဂျာမနီနဲ့အီတလီတို့ပွဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဖွင့်တဲ့ Mega Millions ဆိုတဲ့ ठी အတွက်အင်္ဂါနေ့ဖွင့်ပွဲမှာပထမဆုကြီးကိုပေါက်တယ်လို့မရှိတာကြောင့်အခုဆိုရင် ठी ကိုလာမယ့်တောက်ကြနေ့ဖွင့်တဲ့အခါပထမဆုကြီးဝင်စုစုပေါင်းဟာအမေရိကန်ဒေါ်လာ908သန်းအထိဖြစ်သွားပါပြီ။ဒါအပြင်အမေရိကန်သမိုင်းမှာ9ခုမြောက်အများဆုံးထီစုငွေပါ။ပြီးခဲ့တဲ့မလာရှိယနေ့မှာနောက်ဆုံးအကြိမ်ပထမဆုကိုပေါက်သွားပြီးကတည်းကနောက်ထပ်ဘယ်သူမှထပ်မပေါက်သေးပဲ34ကြိမ်အထိဇက်တိုက်စုငွေတွေကိုထပ်ထပ်ပြီးပေါင်းထည့်လာတာကြောင့်အခုလောက်ထိများလာတာပါ။ဒီမတိုင်ခင်စုငွေကိုထပ်ထပ်ပြီးပေါင်းထည့်မှုတဲ့စံချိန်တင်အကြိမ်အရေအတွက်က22ကြိမ်ဖြစ်ပါတယ်။အမေရိကန်ထီစုငွေတွေထဲမှာအများဆုံးဖွင့်ခဲ့မှုတာကတော့ပြီးခဲ့တဲ့ဇန်နဝါရီလကပါဝါဘောဆိုတဲ့ထီစုငွေ 1.6 ဘီလီယံဖြစ်ပြီးအဲ့ဒီထီကိုပြည်နယ်3ခုကထီထိုးသူ3ဦးပေါက်သွားပါတယ်။ Mega Millions ထီကို Washington DC နဲ့ US Virgin Island တို့အပြင်ပြည်နယ်44ခုမှာထိုးနိုင်ပါတယ်။ဒီလက်မှတ်တစောင်းချင်းစီအတွက်1ကနေ85ထီကနန်းတွေထဲက5ခုနဲ့ Mega Number ဆိုတာကတော့1ကနေ15ထီရွေးထိုးလို့ရပါတယ်။ဒီကနန်း6လုံးစလုံးတူတယ်ပထမဆုကြီးကိုပေါက်နိုင်ကြီးကတော့အစပေါင်း258တန်းကျော်မှာတစပဲရှိပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိတဲ့ဒေါခင်ဆိုဝင်းတို့ကကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဦးဆုံးတော့ကချင်ပြည်နယ်ဖားကန့်လုံခင်းဘက်မှာယာယီအစ္စလမ်ဘာသာဝတ်ပြုကြောင်းအဆောက်အဦကိုဖျက်ဆီးခဲ့တယ်လို့တန်တရားရှိသူ6ဦးကိုဖမ်းဆီးဆစ်ဆင်းမှုတွေလုပ်နေပါတယ်။ဖမ်းဆီးခံရတဲ့အထက်မှာအမျိုးသမီး2ဦးလည်းပါဝင်ပါတယ်။ဖမ်းဆီးထားသူ6ဦးကိုဥပဒေနဲ့ဆန့်ကျင်သောအစုအဝေးတွင်ပါဝင်မှုပုံမှန်145စူပူအောင်လှုပ်ဆော်မှုပုံမှန်114တို့နဲ့အမှုဖွင့်ထားပါတယ်။ဒီသတင်းပြည်စုံကိုတော့VOA မြန်မာပိုင်းသတင်းတော်အမေခတ်ကစူးစီးတင်ပြထားပါရရှင်
။ကချင်ပြည်နယ်ဖားကန့်ခရိုင်လုံကင်းကျေးရွာမှာရှိနေတဲ့အစ္စလမ်ဘာသာဝတ်ပြုဆောင်ကိုဖျက်ဆီးခဲ့တယ်လို့တန်တရားရှိသူ6ဦးကိုဖမ်းဆီးကအရေးယူနိုင်ဖို့စစ်ဆေးဆောင်ရွက်နေတယ်လို့လုံကင်းမြို့နယ်ရဲတပ်ဖွဲ့ကပြောပါရယ်။ခေါ်ယူစစ်ဆေးမှုနဲ့ပတ်သက်ပြီးလုံကင်းရဲတပ်ဖွဲ့ကတာဝန်ရှိသူ2ဦးကအခုလိုပြောပြပါရယ်။ဟုတ်တယ
်ကလူ6ယောက်ကိုအခုခေါ်တော့ဖမ်းဆီးစစ်ဆေးနေတယ်။ဖိုက်တော့ဖွင့်တာ145436 114နဲ့ဖွင့်တာလား။ကိုယ်တော့ဘယ်လိုပြောလဲဆိုဒီဒေသမှာပေါ့နော်ဟိုရေလို့မြေရိုင်းပေါ်မှာစုမှုချက်မရှိရဲနဲ့တောက်ထားတဲ့ဟိုဝိကြီးကောင်လည်းဖြစ်တယ်နောက်ပြီးတော့ဒီဒေသမှာမရှိသင့်ဘူးပေါ့နော်သူတို့ကတော့အဲအကြောင်းလို့ဟိုသူကလည်းဟိုဘာလို့မဟုတ်ဘူးတော့တိတိလူတွေရုပ်စုရုပ်စုသွားလို့သူတို့လည်းလိုက်ပြီးတော့သွားတယ်လိုက်သွားပြီးတော့အကျဲနဲ့ပြစ်ပေါက်တယ်အဲ့လိုမျိုးလေးကိုလောကျယ်ဟိုဖမ်းထားတဲ့6ယောက်ကတော့ဒီလုံးချင်းရပဲဗျာလုံးချင်းကြီးတော့ဟုတ်ပြီဗျာအဲ့မှာလည်းဒီလိုမျိုးကျွန်တော်တို့ကြည့်ရတယ်သူ့ဟိုပြန်ကြတယ်ပေါ်ရရတဲ့ခါကျတော့လူတွေပဲလူရုပ်တွေပဲတွေ့ပြီးတော့ဟွာပေါ့နော်အမေတို့နေရာလေးစားလို့မကြည့်ရတဲ့တော့ဘာဖြစ်ဖြစ်နေလဲ
လက်တလောအချိန်နေနဲ့ပတ်သက်ပြီးဖားကန့်ပြည်သူလွတ်တော်ကိုယ်စားလှယ်ဥခင်စိုးကအခုလို့ပြောပြပါတယ်
ဒီများလုံးပုံမှန်ရှင်နဲ့နေထားကြံဖြစ်နေပါဘူး။အဲ့ဒီမှာကျွန်တော်တို့ဟိုပုံမှန် 133 ဆိုတာပြီးအဲ့ဒီအဲ7000ဒေါ်လာလို့မရဘူး။အဲ3နှစ်ရှင်ပြီးဆိုတော့ဒီလိုကန့်တတ်ထားတဲ့ကန့်ဖို့တွေလည်းစိတ်ထားပါတယ်။ဟုတ်ကြ။အဲဟုတ်ကဲ့အဲ့ဒီမှာကဒါကြီးလေကျွန်တော်တို့လုံချင်းကိုဥပဆောင်ကန့်တန်းထားတဲ့ဒီကွန်ပျူတာကြီးဆောက်ထားလို့ဆိုတော့အဲ့ဒီမှာလည်းဆက်ရပဲရှင်းနေတဲ့ခါကျတော့ဒီအဲ့ဒီကစားမှလည်းလေ မနေ့6နိုင်ရနေ့6နိုင်စက်တန်းတော့လာပြန်ပြိထားပါလေအဲ့ဒီအထောက်ဦးဒီကခုနပြောတဲ့ဗလာရေးဆောက်ဦးရဲ့အဲ့ဒီပေါင်းဝင်ကြီးအားလုံးကိုလည်းတုတ်တင်နဲ့ဆိုင်ရန်ထားပြီးတော့မှပုံမှန်133ဒါပြီးကျောအခုအခွင့်အရေးဘယ်လိုမှဘယ်လိုမှဒီညဝင်ခွင့်ရှိတဲ့နေ့နေ့စတမ်းပဲပြောသူစမ်းဖို့ဒီ label လေးလမ်းချက်ထားပါဟုတ်ကဲ့
ကချင်ပြည်နယ်ဖားကန့်မြို့နယ်လုံငင်းကျွော်အုပ်စုထဲမှာရှိနေတဲ့လေပြင်းကျွော်ကအစ္စလမ်ဘာသာဝိပုကြောင့်ဆောက်လုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေကြောင့်အငင်းပွားမှုတွေဖြစ်ပွားရာကနေပြီးခဲ့တဲ့တောက်ကြံနေ့ညနေ၄နာရီဝန်းကျင်လောက်ကလူအုပ်စုအင်အားခန့်မှန်း900လောက်စုဝေးပြီးအဲ့ဒီလုံငင်းကျွော်မှာရှိနေတဲ့အစ္စလမ်ဘာသာဝိပုကြောင့်ကိုမီးရှို့ဖျက်ဆီးခဲ့ကြတာပါအဲ့ဒီမတိုင်ခင်တည်င်းပတ်အစောပိုင်းဇွန်လ23ရက်နေ့ကလေပဲခူးတိုင်းတရဲသမိန်ကျွော်မှာအချင်းချင်းစကားများရာကနေအစ္စလမ်ဘာသာဝင်တွေရဲ့ဗလီအစာဦးအတွင်းပိုင်းအချို့ကိုတိုက်ခိုက်ဖျက်ဆီးခဲ့တဲ့အပြင်အချင်းဖြစ်ပွားခဲ့တဲ့အစ္စလမ်ဘာသာဝင်ရဲ့ပိုင်ဆိုင်မှုအစာဦးနဲ့ပစ္စည်းတွေကိုလည်းဖျက်ဆီးခဲ့တာတွေရှိခဲ့ပါတယ်။ဒါပေမဲ့ဒါဟာအချင်းချင်းစကားများရာကနေဖြစ်ခဲ့တာကတချောင်းအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့လေလာရောက်တိုင်ကြမဲ့သူမရှိတဲ့အတွက်ကျူးလွန်သူတွေကိုအရေးယူခြင်းမရှိဘူးလို့ပဲခူးတိုင်းဒေသကြီးရဲမှူးကြီးမျိုးမင်းထိုက်ကသတင်းတော်တွေကိုဂျွန်လ28ရက်နေ့ကပြောကြားခဲ့ပါတယ်။မနေ့ကကုလသမဂ္ဂဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောရေးဆိုခွင့်ပုဂ္ဂိုလ်ကတော့ဖြစ်ပွားခဲ့တဲ့ပဲခူးနယ်လုံငင်းကိစ္စကိုအကြမ်းဖက်တိုက်ခိုက်မှုလို့ပဲသတ်မှတ်ထားကြောင်းဒီလိုတွေထပ်မံမဖြစ်ပွားအောင်အစိုးရအနေနဲ့ကာကွယ်တားဆီးပေးဖို့တိုက်တွန်းလိုက်ပါတယ်။ဒီပင်ပကိုးမှာဖြစ်ပွားခဲ့တဲ့ကိစ္စကိုလည်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့တိုက်တွန်းခဲ့တာတွေရှိခဲ့ပါတယ်။လက်ရှိမှာတော့လုံငင်းကိစ္စဟာစစ်ဆေးနေဆဲဖြစ်ပြီးစစ်ဆေးပြီးမှသာဆက်လက်အရေးယူဆောင်ရွက်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတော်အမေခစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့ဒုက္ခသည်တွေပြန်ပို့ရေးကိစ္စဘက်ကိုကြည့်ကြရအောင်ပါ။ထိုင်းနိုင်ငံတွင်တင်းရှောင်နေရတဲ့မြန်မာဒုက္ခသည်တသိန်းကျော်နေရရင်းတွေပြန်လာနိုင်ရေးမြန်မာအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးယုံတို့ပူးပေါင်းဆောင်ရွက်နေပါတယ်။ဒုက္ခသည်တွေ BND ရဲ့ကိကင်းဂုံတိုက်ခါရှိရှိနေရရင်းတွေမှာပြန်ပြီးအခြေချနိုင်ရေးအတွက်မိုင်းရှင်းလင်းရေးလုပ်ငန်းတွေအပါအဝင်ပြန်လည်ထူထောင်ရေးစီမံကိန်းတွေဆောင်ရွက်မယ့်အကြောင်းလဲမြန်မာအစိုးရဘက်ကပြောပါတယ်။ဒုက္ခသည်တွေထဲမှာကတော့နေရရင်ပြန်ရေးမဝေခွဲနိုင်သူတွေရှိနေသေးပါအပြည့်အစုံကိုတော့မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ထိုင်းနိုင်ငံတွင်ကဒုက္ခသည်စခန်း6ခုမှာရှိနေကြတဲ့ဒုက္ခသည်တသိန်း 5,000 တဲကနေရရင်တွေကိုပြန်လည်အခြေချလို့သူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်တရားပေါ်ပေါက်လာဖို့မြန်မာအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကမြန်မာဆိုင်ရာကိုယ်စားလှယ်တွေဗုဒ္ဓဟူးနေ့တုန်းကဆွေးနွေးခဲ့ကြပါတယ်ဆွေးနွေးပွဲကိုတော့နေဆက်ရေးရာဝန်ကြီးဌာနကဥဆောင်ခဲ့တာပါနေဆက်ရေးရာဝန်ကြီးဌာနရဲ့ပြောခွင့်ရဒုတိယညွှန်ကြားရေးမှူးဦးညံမျိုးကဒုက္ခသည်တွေနေရရင်ပြန်လာနိုင်မဲ့အခြေအနေတွေရှိနေပြီလို့အခုလို့ပြောပါတယ
်ထိုင်းမြန်မာနေဆက်တက်ရှောက်ပါဗျာဟိုကျွန်တော်တို့ဇာတိစခန်း6ခုမှာကျွန်တော်ဘက်ကတိုင်းရင်းသားတွေနေနေတာရှိပါနေဗျအခြေအနေအကြောင်းကြောင်းပေါ့နော်အခုခါကျွန်တော်တို့စီကဟိုအခြေအနေလေးတွေကမြန်မာနိုင်ငံအခြေအနေအမှားတို့သိတဲ့အတိုင်းတော်လေးအချင်းချင်းတိုးတက်ကောင်းမွန်လာတဲ့အတွက်ကျွန်တော်တို့ရဲ့တိုင်းရင်းသားတွေကအခုခါကို့အရက်ကို့အရွာပြန်လာဖို့အချင်းချင်းလေးတွေရှိလာပါလေဗျ။အဲ့လိုရှိလာတဲ့အခါမှာကျွန်တော်တို့ကဒီနေဆက်ဒေသတခြားဖြစ်တဲ့မုံကင်းတနင်းသားတွေပေါ့ဗျာ။ကြရပကိုးပေါ့။အဲ့တခြားကကျွန်တော်တို့ရဲ့တိုင်းရင်းသားတွေကိုတကယ်လို့ကို့ဒီမြန်မာနိုင်ငံတွဲကိုပြန်လာမယ်ဆိုရင်ကျွန်တော်တို့ကဒီဂုံတိတ်ခါရှိရှိလေးပေါ့လုံခြုံမှုရှိရှိနဲ့ပြန်လာလို့ရအောင်ကျွန်တော်တို့ကစီမံဆောင်ရွက်နေတာဖြစ်ပါလေ
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားဒုက္ခသည်တသိန်းကျော်နေရရင်ပြန်လာနိုင်ဖို့အတွက်မြန်မာအစိုးရနေဆက်ရေးရာဝန်ကြီးဌာနနဲ့ UNHCR တို့ပူးပေါင်းပြီးကရင်ကယားမွန်ရှမ်းချင်းတနင်္သာရီနဲ့ပဲခူးတိုင်းတို့မှာပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေကို2013ခုနှစ်ကစလို့လှုပ်ဆောင်နေတာဖြစ်ပါလေဒီပြန်လည်ထူထောင်ရေးလုပ်ငန်းစဉ်မှာမြေမြုပ်မိုင်းရှင်းလင်းရေးလုပ်ငန်းတွေကိုလည်းထည့်သွင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့နေဆက်ရဝန်ကြီးဌာနရဲ့ပြောခွင့်ရဒုတိယညွှန်ကြားရေးမှူးဦးညံမျိုးကပြောပါတယ်ဒုက္ခသည်တွေအမြန်ဆုံးပြန်လာနိုင်ဖို့ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ
်ဒီသားမှာရှိတဲ့အခြေအနေရကျွန်တော်တို့အစိုးရဘက်ကနေပြီးတော့ဒီနိုင်ငံတော်အစိုးရရဲ့ပြည်ထောင်စုဝန်ကြီးဌာနတွေရဲ့ကျွန်တော်တို့ဒီဒီနေ့တိုင်းဒေသကြီးအစိုးရအခွဲ့တွေကစီမံပြီးတော့ကျွန်တော်တို့ကညံနိုင်တဲ့မြညံညံဟိုပြန်လာမလို့ပြန်လာလို့ရအောင်ကျွန်တော်ဆောင်ရွက်နေတာဖြစ်ပါလားမ
ြနေဆက်ဒေတာတွေမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြမတက်မတော်တို့ရဲ့ဆဲစုနဲ့6ခုကြောကြာစစ်ပွဲတွေကြောင်း ထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်ရတဲ့မြန်မာဒုက္ခသည်တိမ့်နေချီရှိနေသေးတယ်လို့စစ်ရဲစိုးချိုးအဖြစ်မြေမြုံမိုင်းအန်ဒီရဲကလည်းအတော်လေးစိုးရင်ရဆဲဖြစ်ပါတယ်။ထိုင်းနိုင်ငံတွင်မှထွက်ပြေးတိမ်းရှောင်နေကြသူတွေကတော့နေရရင်ပြန်ရေးအတွက်လုံခြုံရေးအရာရောလူမှုရေးစီးပွားရေးအရာပါမရေရာမှုတွေအပေါ်စိုးရိမ်မှုရှိနေကြပါတယ်။ဒုက္ခသည်4000လောက်ခိုလုံနေတဲ့မဲလာဒုက္ခသည်စခန်းရဲ့ဥက္ကဋ္ဌဆရာအောနှက်ကအခုလိုပြောပါတယ်
။ပထမတခွဲကတော့ထိုင်းနိုင်ငံမှာချေချပြီးတော့နေမဲ့မိသားစုတွေရှိမယ်မှာဒုတိယတစ်ခုကျတော့သူတို့ရဲ့ထွက်လာခဲ့တဲ့ရွာအဖြစ်သူတို့မှာအဆက်အသွယ်နဲ့မှာသူတို့ရဲ့ဆွေမျိုးတွေဆက်သွယ်ထားတဲ့ဟာတွေရှိမယ်နောက်တစ်ခုကျတော့မှာကောင်းဆောင်ရဲ့အစီအစဉ်အောက်မှာသူတို့လိုက်သွားမဲ့မိသားစုတွေရှိမယ်အဲဒါသုံးခုတော့ကျွန်တော်တို့မှာသိထားတယ်လေသူတို့ရဲ့ဆုံးဖြတ်ချက်အပေါ်မှာပဲမူတည်နေလေ
ပြီးခဲ့တဲ့လကနိုင်ငံတော်အထိုင်မင်္ဂပုတ်ကိုဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်မှာလဲမြန်မာနိုင်ငံသားဒုက္ခသည်တွေအားလုံးနေရရင်ပြန်လာဖို့လိုလားတဲ့အကြောင်းပြောဆိုပြီးမဲ့ဒီလိုပြန်လာနိုင်ဖို့အတွက်ပြန်လည်ထူထောင်ရေးအစီအစဉ်တွေလုပ်ဖို့လိုအပ်ချက်ကိုလည်းအတိအမှတ်ပြုပြောခဲ့ပါတယ်ထိုင်းဝန်ကြီးချုပ်ပရာယုချန်ဦးချာကတော့မြန်မာနိုင်ငံဘက်ကအစင်းသင့်ဖြစ်တဲ့အချိန်ရောက်မှသာဒုက္ခသည်တွေကိုပြန်ပို့မှာဖြစ်တယ်လို့ပြောဆိုသွားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တသိန်းကျော်နေရရင်ပြန်ပို့မယ့်ကိစ္စနဲ့ပတ်သက်ပြီးမှတ်သိမ်းရထိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့ရခိုင်ပြည်နယ်ဘက်ကသဘာဝဘေးဒဏ်ကြုံနေရတဲ့အခြေအနေတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာမကြသေးခင်ရက်တွေအတွင်းမိုးသည်ထန်ရေကြီးမှုကြောင့်ကြေးရွာအတော်များများရေဘေးဒဏ်တင့်နေပြီးလူထိခိုက်ဒေဆုံးမှုတွေရှိတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရေဘေးဒဏ်တင့်သူတွေအတွက်လည်းအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ဒေသခံတွေကပြောဆိုနေကြတာပါ။ရေဘေးတင့်ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မအေးအေးမာကအပြည့်အစုံကိုပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်ကလောက်ရေကြီးတဲ့ဒဏ်မဆိုးရပေမဲ့ဒီရက်ပိုင်းအတွင်းမှာပဲမိုးစက်တိုက်ရွာသွန်းမှုတွေတောင်ကျရေကျမှုတွေကြောင့်ရေရွာအတော်များများရင်းနှီးမြုပ်ခဲ့ပြီးမြအုပ်မြို့နယ်ထဲမှာလူသေဆုံးမှုတွေရှိနေတယ်ဆိုပြီးမြအုပ်မြို့ကရွှေစေးဝါးဆရာတော်ဦးဓမပီရကမိန့်ပါတယ်။
ဟိုမြောက်ဦးမျိုးဤတောင်ခွဲကြတယ်နော်အဲ့ဒီကက်သရီတရာတော်လို့ခေါ်တယ်ဒီမှာရှင်ကြီးကဖော်ကြီးတယောက်တွေ့တော့တယ်ဥဒါပါနော်သူကဥစားညီကြီးတော့ဖြစ်ပြတာပါနေနဲ့ထွက်တာမှမေမောက်ဦးတော့အဲ့ဒါမှပါပေါ်တယ်ဟောမင်းကချက်မှအဲ့ဒီဖက်မှလည်းကြီးတက်တယ်ဒါမှမကြီးကိုမြို့မှာတော့မဟုတ်ဘူးနေတယ်မှာတော်တော်လေးကိုကြီးတက်တယ်ဘာတွေပါတော့ပါတော့တာပါနော်ကပါတယ်ဟိုဝန်စာထားတဲ့ကပါတယ်ပါတော့တာပါဦးစင်းပြောင်းနေတာကတော့ရောတော်တော်များများတော့လုံကြတာလေမဆက်ရွာကမရှိအမျိုးမိုးကလည်းအရင်ရွာတဲ့တောင်ကြားတွေညားတယ်နောက်ဖြားဒီမြေကလည်းမြေတက်တာပေါ့နော်ချောင်းရည်ကြီးတာရေကြီးမှရေချဲပြီးတော့ကြီးမှကြောင်းနေရတာပေါ့အကုန်လုံးက
မြို့ပေါ်တွေမှာလည်းရေကြီးနေတယ်လို့ကြေးရွာတွေကတော့ရေကြီးမှုတန်းကိုစိုးစိုးဝါဝါခံစားနေရပြီးကုညီကယ်ဆယ်ရေးအဖွဲ့တွေလည်းလာရောက်နိုင်ခြင်းမရှိသေးဘူးလို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ကရေကြီးတဲ့တန်းကိုခံရပြီးနလန်မထူနိုင်သေးတဲ့ရခိုင်ပြည်နယ်အတွင်းမှာဒီနှစ်မှလည်းရေကြီးမှုတန်းကိုဆက်လက်ခံနေရတာပါအခုတည်းထိတော့အစိုးရပိုင်းကအကူအညီပေးရေးအဖွဲ့တွေလာရောက်တာမရှိသေးဘူးဆိုပြီးတော့လည်းပြောပါတယ
်။အစိုးရကကအကူအညီပေးတာတော့မရှိဘူး။ဒီအခုဝန်ကြီးနဲ့အောင်လာနေတယ်။ဒီလိုဝန်ကြီးတို့ကြားနေတာမှလာနေလို့စွတ်တယ်ကြားတယ်။အဲ့ဒါတော့အစီအစဉ်မပြောရဘူ
း။လုံးလုံးစင်နီးစပ်ရဖုန်ကြီးကျောင်းတွေမှာဒုက္ခသည်တွေခိုလုံနေထိုင်နေကြရပြီးစပားတွေနစ်မြုပ်တာတွေအစားအသောက်နဲ့အဝတ်အထည်တွေနစ်မြုပ်တာတွေကြောင့်အကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မိုးလေဝသနဲ့ဇလဗေဒဌာနကဒုတိယညွှန်ကြားရေးမှူးဦးကျော်လွင်ဦးကတော့ဒီရက်ပိုင်းအတွင်းမှာရခိုင်ပြည်နယ်ကမ်းရိုးတန်းဒေသတွေမှာမိုးဆက်လက်ကောင်းနေအောင်ပဲဆိုပြီးခန့်မှန်းပြောဆိုသွားပါတယ်
။ကိုရင်းမြို့ကနေပြီးတော့နောက်ဆုံးရရှိတဲ့လူမှုပုံတွေတည်ကြည့်တာရဲ့ဒီရက်စားကြတော့ဒီနောက်ဆုံးမြန်မာနိုင်ငံမိုးလေဝသစခန်းနေရာတိုင်းပါဒုတိယအရာတွေကိုကြည့်ရဆက်ရလဲမြန်မာနိုင်ငံတစ်ပိုင်းမှာတော့မူရသမူတွေနည်းနည်းညွန်နေသွားတွေ့ရသူတို့ဒီကန်ခံယူတဲ့နဲ့ဒီမြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာတော့မူအားဆက်လက်ကောင်းတာတွေ့ရပါတယ်။အဲ့တော့နောက်ရက်တွေပြောလဲဆိုလို့ချင်းလဲဒီမြန်မာနိုင်ငံတောင်ပိုင်းခံယူတဲ့ဒေသတွေမှာမဟုတ်တော့မူဆက်လက်အားကောင်းနေပြီးတော့မူအားကောင်းနေဦးမယ်လို့တော့ခံမရပါခင်ဗျ။
ကူညီကယ်ဆယ်ရေးဖွဲ့တွေကလည်းလမ်းပတ်ဆက်သွယ်ရေးအခက်အခဲတွေကြောင့်ရခိုင်ပြည်နယ်တွင်းကိုမရောက်နိုင်ကြသေးသလိုရိုက်ရွာကပဲအချင်းချင်းကူညီရိုင်းမင်းမှုတွေနဲ့နေထိုင်နေကြရတယ်လို့ဆိုပါရယ်မြန်မာပြည်နယ်တဝမ်းလုံးမှာပြီးခဲ့တဲ့နှစ်တုန်းကရေကြီးမှုတွေကြောင့်တိုင်းနယ်ပြည်နယ်12ခုမှာရေဘေးတင့်ခဲ့ရမှာရခိုင်ပြည်နယ်ကလည်းအဆိုးအဝါဆုံးဒေသထဲမှာပါဝင်တာပါပြည်ရဲနှစ်ကရေကြီးမှုတွေကြောင့်တနင်္ဂနွေလုံးမှာရေဘေးတဲ့ပြည်သူတန်းကျော်ရှိခဲ့တယ်လို့ရေဘေးကြောင့်လူတရာကျော်လည်းသေဆုံးခဲ့ရပါတယ်ရှင်
။ရခိုင်ပြည်နယ်ဘက်မှာတဘာဝဘေးဒဏ်တွေကြုံနေရတဲ့နောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဒါကတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုနားဆင်ခဲ့ရတာပါ။အခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါတဲ့ဘက်ကိုတင်ပြပေးပါမယ်။အမေရိကန်သမ္မတလောင်းဖြစ်တရားဝင်ရွေးချယ်မဲ့ပါတီညီလာခံတွေရှိလာတဲ့ကျင်းပမှာဖြစ်တာကြောင့်သမ္မတလောင်းဖြစ်ဖို့အလားအလာရှိနေတဲ့ကိုယ်စားလှယ်တွေပြင်ဆင်နေချိန်မှာပဲဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းဟီလာရီကလင်တန်ကဒီရီပဘလီကန်ပါတီကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်ထက်တောက်လျှောက်အသာရနေတယ်လို့မကြသေးခင်ကကြောက်ယူခဲ့တဲ့လူမှုစစ်တမ်းအများစုမှာပြသနေပါဗျ။မကြသေးခင်ကစစ်တမ်းတချို့မှာတော့ကလေးကျွဲတဲ့ထရမ့်ကိုလက်မခံတဲ့နှုံပုံမြင့်လာတယ်လို့နိုင်ငံသားရဲ့ဝန်ကြီးဟောင်းကလင်တန်ကိုလည်းအကောင်းမမြင်တဲ့နှုံများနေတာကြောင့်ပြိုင်ဘက်ကိုယ်စားလှယ်နှုတ်ဦးစလုံးအနေနဲ့နှုံဝင်ပါရွေးကောက်ပွဲမတိုင်ခင်လူတွေတီးထက်ပိုးပြီးလက်ခံလှအောင်လှုပ်ဖို့လိုအပ်နေတဲ့သဘောလည်းဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတော် James Malone ကသတင်းပေးပို့ထားတာကိုတော့မာနန္ဒာချန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ရွေးကောက်ပွဲအတွက်စိတ်နဲ့ရှင်ပြန်ရမှာအဓိကကြတဲ့Ohio ပြည်နယ်မှာတော့ Hillary Clinton နဲ့ Massachusetts ပြည်နယ်ထက်လွတ်တော်မှန် Elizabeth Warren တို့ပေါင်းပြီးတော့ပြိုင်ဘက် Donald Trump ကိုပြစ်မှတ်ထားမဲဆွယ်စည်းရုံးခဲ့ကြတာပါ
We are not going to let Donald Trump bankrupt America the way
သူရဲ့လောင်းကစားရုံးကက်စီနိုတွေဒေဝါလီခံရသလို Donald Trump က America ကိုလှုပ်ချနိုင်လှုပ်ခွင့်ပေးလို့မရပါဘူးမဲဆန္ဒရှင်အများစုက Clinton ပေါ်မယုံကြည်တဲ့သဘောထားတွေကိုလူလူစစ်တမ်းတွေမှာတွေ့နေရတဲ့အချိန်မှာပဲChicago မှာဝန်ကြီးဟောင်းကလင်တန်ကရှာရှာပါပါအားနည်းချက်တွေကိုဝန်ခံခဲ့တာပါ
And I personally know I have work to do on this front. A lot of people tell pollsters they don't trust me. Now I don't like hearing that.
ကြိုးစားဖို့လိုသေးတယ်ဆိုတော့ကျမကိုယ်တိုင်သိပါတယ်။စစ်တမ်းတွေမှာကျမကိုမယုံဘူးဆိုတာပြောတဲ့သူတွေလည်းတော်တော်များများရှိပါတယ်။ဒါမျိုးတွေထပ်မကြားချင်တော့ပါဘူး။ကျမအမှားတွေလုပ်မိတယ်ဆိုတာလည်းမှန်ပါတယ်။မမားဘူးတဲ့သူလည်းရှိမယ်မထင်ပါဘူး။ဒါကြောင့်လူတွေမေးခွန်းထုတ်တာကိုကျမနားလည်ပါတယ်
။ဒါပေမဲ့လည်းကလင်တန်ရဲ့စိန်ခေါ်မှုတွေဟာအမျိုးသမီးတွေနဲ့လူနည်းစုတွေမနှစ်သက်ကြတဲ့ Republican Party ကိုယ်စားလှယ် Donald Trump နဲ့ရှင်ရင်တော့အားနည်းနေစေပါ
။ Folks, there's something going on that's really, really bad.
အမတန်ကိုစိုးရွားလာတဲ့ကိစ္စတွေဖြစ်ပျက်နေပါတယ်။
အင်ချမ်းမြေလုပ်ငန်းရှင် Trump ကတော့သူဟာနိုင်ငံရေးလောကကလူတယောက်မဟုတ်ဘူးလို့မဲဆန္ဒရှင်တွေကမြင်ကြတဲ့အတွက်အနိုင်ရမယ်လို့အခိုင်အမာပြောနေတာပါ
As soon as I ran I became an insurgent I became an outsider Guys that were my friends
ဝင်ပြန်ပြီးတိတ်မကြခင်မှာပဲသဘုံတယောက်အပြင်လူတယောက်ဖြစ်လာပါတယ်ကျွန်တော်အပေါင်းအသင်းတွေကပြောကြတယ်ခမည်းကအပြင်လူတဲ့ဘာကြောင့်လဲသိလားခမည်းတို့အတွက်မှန်တဲ့ကိစ္စတွေကိုလှုပ်ပေးမဲ့သူဖြစ်လို့ပါတခြားလူတွေအတွက်မဟုတ်ပါဘူး
ဒါပေမဲ့လည်း Trump အနေနဲ့ပါတီရင်းအချို့မဲပေးပွဲတွေမှာအောင်မြင်မှုရခဲ့တဲ့ကိုယ်စားလှယ်တယောက်ဖြစ်ကနေသမ္မတရွေးကောက်ပွဲအဆင့်တက်လှမ်းဖို့အတွက်ကတော့အခက်အခဲတွေရှိနေသေးပဲလို့လည်းဝိုင်းသတင်းစာဆရာ Tom DeFrank ကသုံးသပ်ပါတယ
် I've always thought that some of Mr. Trump's rhetoric works very well
Mr. Trump ရဲ့လေလုံးတချို့က Republican အကျိုးမဲ့ပေးပွဲတွေမှာတော်လေးထိရောက်တဲ့အလုပ်ဖြစ်တယ်လို့ကျွန်တော်အမြဲတွေးမိတယ်။ဒါပေမဲ့လည်းဒါရီရောက်ပြဿနာတွေတွေ့ကြုံရမှာပါ။အရှုံးနဲ့တောင်ရင်ဆိုင်ရနိုင်ပါတယ်
။ဒါပေမဲ့လည်း Republican Party ကအကဲခတ်ပုဂ္ဂိုလ် Scott Faulkner ကတော့ Clinton နဲ့အလားတူလုပ်ရမယ့်ကိစ္စတွေရှိတယ်လို့ဆိုခဲ့ပါတယ
်။ Independent of all of her baggage, she's a miserable candidate.
စိတ်ပျက်စရာကိုယ်စားလှယ်လောင်းတစ်ယောက်ပါ။စကားပြောလဲမကောင်းဘူး။လူတွေနဲ့လည်းထိစပ်မှုမရှိပါဘူး။ထက်တလဲလဲပြန်မိတ်ဆက်ပေးနေရတဲ့လူစားမျိုးပါ။
ဝါရှင်တန်ခြေဆိုင်ဘိုင်ပါတီဆန်မူဝါဒရေးရာဌာနကနိုင်ငံရေးကျွမ်းကျင်သူဂျွန်ဖော်တီယာကတော့ဝန်ကြီးဟောင်းကလင်တန်အနေနဲ့နိုဝင်ဘာရွေးကောက်ပွဲမှာထောက်ခံမဲတွေပို့ရလာဖို့အတွက်ကတော့ပြိုင်ဘက်ဖြစ်တဲ့ထရမ့်ရဲ့အားနည်းချက်တွေကိုအာရုံစိုက်ရလိမ့်မယ်လို့သုံးသပ်ပါတယ
် She's so well known in politics that many people don't like her they've already formed opinions and so for Hillary Clinton
နိုင်ငံရေးမှာသူ့ကိုလူသိများပြီးမကြိုက်တဲ့လူလည်းများသလိုသူ့ပေါ်အမြင်တွေလည်းအမျိုးမျိုးရှိကြပါတယ်ဒါကြောင့်လေဟီလာရီကလင်တန်အတွက်တကယ်စိန်ခေါ်မှုကတော့သူ့ပုံစံကိုပြောင်းပြီးဒေါ်နယ်ထရမ့်ဟာသူ့လိုချင်တဲ့အပြောင်းလဲမဟုတ်ဘူးဆိုတာလူတွေသိအောင်ပြဖို့လိုပါတယ်
။ကိုယ်စားလှယ်နှစ်ဦးစလုံးပေါ်လူလူကြားသဘောမကျတဲ့အမြင်တွေကြီးထွားလာနေတဲ့အတွက်လည်းအခုကစလို့နိုဝင်ဘာရွေးကောက်ပွဲကာလကြာမဲဆွယ်လှုပ်ရှားမှုတွေမှာပုံကိုရေးအရဆူဆူဝါဝါပုတ်ခတ်တိုက်ခိုက်မှုတွေတွေ့ကြရလိမ့်အောင်မယ်လို့လည်းအကဲခတ်တွေကခန့်မှန်းကြပါရဲ့ရှင်။
အမေရိကန်ပြည်ထောင်စုသမ္မတလောင်ရွေးပွဲနဲ့ပတ်သက်ပြီးမအနန္ဒချန်းစုစည်းတင်ပြခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်တဲ့ကဏ္ဍတွေကိုနှาศင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာနှาศင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းတွေကိုနှาศင်ကြရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနှาศင်ကြရမှာကတော့
ကျွန်တော်ပညာရေးတော်တော်ပျက်စီးသွားတယ်။အဲ့ဒါကိုပြန်ထူထောင်ရမယ်။လမ်းပန်းဆက်သွယ်ရေးတွေလုပ်ပေးရမယ်။လူတွေရဲ့နေထိုင်စားတောက်ရေးအဆင့်အတန်းလည်းမြင့်ပေးရမယ်။ဒါပေမဲ့ပညာရေးကအလွန်အလွန်ရေးကြီးတယ
်။လူမှုရေးစိတ်ပညာရှင်ပါမောက်ခဒေါက်တာကျော်ဝင်းပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုအရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ 7 day သတင်းစာနဲ့စစ်တပ်တို့ရဲ့အမှုကိုကြေအေးပြီးတဲ့နောက်ဆက်တွဲပြောဆိုဝင်ဖန်တဲ့တွေရှမ်းပြည်နယ်မှာရွာသားလေးတဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းဖော်ပြကြရမှာအခက်ကြုံနေရတဲ့အကြောင်းတွေနဲ့မြန်မာအမျိုးသမီးတွေရဲ့ခွဲခြားဆက်ဆံခံရမှုအခြေအနေကိုဂျနီဗာကကုလသမဂ္ဂညီလာခံမှာတင်ပြတဲ့အကြောင်းစာတာတွေကိုတင်ပြထားပါတယ်။မအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆန်မိုးဝေကအခုညင်တင်ဆက်ထားပါတယ်ရှင်။
ဒီတစ်ပတ်က 7 day daily နေ့စဉ်သတင်းစာနဲ့တက်မတော်လူကြားဖြစ်ပွားခဲ့တဲ့အမှုမှာ 7 day daily သတင်းစာဘက်ကနေတောင်းပန်တဲ့ကိစ္စနဲ့ပတ်သက်လို့သတင်းလောကမှာအနေနဲ့ရိုက်ခတ်မှုရှိခဲ့ပြီးသတင်းစာတိုက်ပန်းရှင်ကအက်ဒီတာအဖွဲ့ရဲ့လုတ်ပိုင်ခွင့်ကိုဝင်ရောက်ဆွတ်ဖက်တယ်ဆိုပြီးတော့မြင်ခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာ journalist ကိုရက်ကလည်းကန့်ကွက်ကြောင်းသဘောထားအမြင်ကိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်ဖြစ်ဟာအရင်ဘက်ကသတင်းမီဒီယာသမားတွေရဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာအပြောဆိုဆုံးနဲ့ဝေဖန်ခံရဆုံးပြဿနာတရဖြစ်ပြီးသတင်းစာလွတ်လပ်ခွင့်ပေါ်ထပ်ပြီးတော့မေးခွန်းထုတ်ခဲ့ရတဲ့အဖြစ်အပျက်တစ်ခုလည်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်မန်းရော်တိုက်နယ်မှာတပ်ဖြတ်ပြီးတော့မီးမြှုပ်ထားတဲ့ရွာသား9ယောက်ရဲ့အလောင်းတွေကိုရှာဖွေတွေ့ရှိတဲ့သတင်းဟာလည်းအခုတစ်ပတ်မီဒီယာတွေပေါ်မှာအများအပြားဖော်ပြနေကြတာကိုတွေ့ရပါတယ်။တေဆုံးသူတွေကရှမ်းနယ်ပလောင်လူမျိုးတွေဖြစ်ပြီးဒီရွာသားတွေဟာဇွန်လ25ရက်နေ့ကတက်မတော်စစ်ကြောင်းကနေဖမ်းဆီးခေါ်ဆောင်သွားခံရသူတွေဖြစ်တယ်လို့ရွာသားတွေကပြောဆိုတဲ့အကြောင်းသတင်းတွေထဲမှာဖတ်ရပါတယ်။အဲ့ဒီလိုတပ်ဖြတ်မှုသတင်းယူနေကြတဲ့သတင်းသမားတွေမှလည်းအခက်အခဲတွေစိန်ခေါ်မှုတွေကြုံနေကြရတယ်လို့သတင်းစာဆရာတူဖြစ်တဲ့ကိုနိုင်မင်းဝေကအခုလိုပြောပြပါဗျ။သတ
ိထားမိတာတော့ပေါ့နော်အဲ့ဒီပမောမှာကျွန်တော်တို့ဒီသတင်းတော့တယောက်ကအိမ်ပေါ့လေဒါစုရီကိုလက်ပြဘုံနဲ့တိုက်ခတ်ခံထိတယ်ပေါ့နော်ဆိုတော့အဲ့ဒီအာကတော့ဟိုပို့ပြီးနောက်ကျပါနောက်တစ်ခုကတော့လာရှိုးဒီလမ်းမမှာအဲ့ဒီဟိုဇွားတရွာမှာဒီပေါ့ဒီတက်ကနေပြီးတော့မှပြစ်သွားဟိုပြစ်တက်သွားတဲ့ဆိုတဲ့တရင်ထွက်လာလေအဲ့အဲ့တရင်နှစ်ပုတ်ကရှေ့စစ်နောက်ဆင်းပေါ့အဲ့လာရှိုးဇန်းလေးလမ်းမလမ်းအနီးမှာပြစ်တက်သွားတဲ့တရင်ကနည်းနည်းဆော့တာပေါ့နော်ဆိုတော့အဲ့တရင်နေရာလေးဟိုတရင်နောက်တွေအတွက်ဟိုဒီစိတ်ဝင်စားလို့လိုက်ဖို့ကြိုးစားပေမဲ့ကြိုက်တွေရခက်တဲ့ကိစ္စရှိတာပေါ့နော်ဆိုလိုတာကအဲ့လိုမျိုးဟိုပါပေါ့လေတရင်တွေပေါ့လူများစိတ်ဝင်စားတဲ့တရင်တွေဖြစ်ပြီးတော့မှတရင်ဌာနတွေတော်တော်များများနေတော့ဟိုပါပေါ့ဝိုင်းတော့လိုက်ကြပေါ့ဒါပေမဲ့ပြဿနာတွေကအဲ့လိုပေါ့နော်ချင်းချောက်မှုတွေရှိလာတယ်တိုက်တိုက်ဆိုင်ဆိုင်ပဲ7 day ကိုလည်းဟိုပြည်ပလာရေးခဲ့တဲ့တရင်တစ်ပုံနဲ့ပတ်သက်လို့ပေါ့ဟိုတရားစွဲမယ်ဆိုပြီးတော့မှဟိုတရင်တစ်ခုကလည်းထွက်လာတယ်ပေါ့လေအဲ့တော့ဆိုလိုတာကတစ်ဖက်မှာဥပဒေနဲ့ပေါ့နော်လက်ပြဘုံနဲ့အဲ့လိုမျိုး တိုက်ခတ်တိုက်ခိုက်တာတွေရှိသလိုတစ်ဖက်မှာလည်းဥပဒေအရချိန်ချောက်မှုတွေရှိနေဆိုလိုတာလေအဲ့လိုပဲလူတွေစိတ်ဝင်စားတဲ့သတင်းတွေအနေနဲ့ဖြစ်နေတော့အဲ့ကြားထဲမှာတော့ဒီနောက်တွေကတော်တော်လေးကိုခက်ခက်ခဲခဲပေါ့လိုက်ရတဲ့အနေအထားတွေရှိနေတာတော့သတိထားမိတယ်ဟိုအဲ့လိုအနေအထားမျိုးတွေရှိနေတော့ဒီတစ်ပတ်ကတော့ထူးခြားလို့ထင်တာပဲ
နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့ဇူလိုင်လ4ရက်နေ့မှာစတင်ခဲ့တဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးမှာအမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူညီချက်ဆိုင်ရာညီလာခံကိုမြန်မာနိုင်ငံကလူမှုအခြေပြုအဖွဲ့တွေတွားရောက်ပြီးတော့တက်ရောက်ခဲ့ကြပါတယ်။အရင်ကတော့နေဆက်ဒေသတွေမှာဖွဲ့စည်းထားတဲ့အမျိုးသမီးအဖွဲ့တွေကနေဆက်တိုင်းရင်းသားအမျိုးသမီးတွေရဲ့ဖိနှိပ်ခံရမှုတွေကိုတင်သွင်းခဲ့ကြတာဖြစ်ပြီးအခုဒီချိန်မှာတော့မြန်မာပြည်တွင်းကအမျိုးသမီးများနဲ့ပတ်သက်တဲ့ခွဲခြားဆက်ဆံခံရမှုတွေကိုပပျောက်ရေးမြန်မာနိုင်ငံကိုစားပြုပြီးတော့တွားရောက်တင်ပြတာဟာထူးခြားမှုတရားလို့ဆိုရပါလိမ့်မယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်ဒဏ်ထူအခွင့်အရေးတွေရရှိဖို့လိုအပ်နေသေးပြီးအခုချိန်မှာတော့အစိုးရတဲ့ဟာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်လာတာမြင်ရတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်မတ်တန်နာကပြောပါရစေ။မြန
်မာနိုင်ငံမှာတမီးရေလှောင်မှုတွေကအရင်ကလည်းကြိုးစားရှိပါတယ်။မြန်မာနိုင်ငံလှောင်ရှားခဲ့တဲ့လူတွေမြန်မာနိုင်ငံနဲ့တက်ပြီးလှောင်ရှားတဲ့လူတွေအဲ့ကျေပြမှုရောမရှိဘူးပေါ့မြန်မာနိုင်ငံမှာလည်းဒီကမျိုးမျိုးခွင့်ရေးကဒီကမျိုးမျိုးငင်းငင်းလည်းပြည်ရန်လည်းအရှိလည်းတိုင်းနိုင်ငံတွေလူကြီးတွေကဆက်ကြတော့မျိုးမဟုတ်ဘူးမတိမတာပဲခွဲခြားထားတဲ့ဆိုတဲ့အကြောင်းလူတွေအရင်ဆက်နေလို့လည်းလည်းရတယ်အခုနောက်ပိုင်းဆိုရင်တော့ဒါလက်ရှိတက်လာတဲ့ဆိုရလည်းဆွေးဆူနေတဲ့ပုံပြီးတော့ခြေထောက်ဝင်ပတ်သက်တာလည်းတွေ့ရတယ်ဒါဖြစ်လို့လည်းဆွေးဆူတော့ပိုင်းဆိုင်ရာမှာရှင်ရဲ့ဖြစ်နေတာတော့မတင်နေကမျိုးမျိုးတဲ့တဲ့ကော်မတီယူဆိုဒီဆွေးဆိုရင်းနဲ့ခေါ်ပြီးလေးလေးလားစားပြရလို့ခဲ့ရဆိုအားပေးရတဲ့ဆီရဲ့ဆွေးဆိုရဲ့ခံကြလဲဘာတိုင်းရတဲ့ပုံစံရှာနေလို့ပို့တော့လားပို့ပြီးတော့အားကောင်းတဲ့တွေ့လာနိုင်တယ်လို့ထင်တယ
်လွတ်တော်ကိုစလေမတ်တန်တာပါနောက်ဆုံးအနေနဲ့ကတော့လွန်ခဲ့တဲ့6လအတွင်းရန်ကုန်တိုင်းဒေသကြီးအတွင်းမှာလူသတ်မှုနဲ့မရိမှုဖြစ်ပွားနှုန်းအများဆုံးဖြစ်ပွားခဲ့တယ်ဆိုတဲ့ကိစ္စနဲ့မန္တလေးမှာဥပိန်တရာအစ်စ်ပြန်လဲပြုပြင်တိဆောက်နေမှုပေါ်တုံးသက်ဝေဖန်ပြောဆိုတမ်းတွေကိုလူမှုမီဒီယာတွေပေါ်မှာလှုပ်လှုပ်ခတ်ခတ်ကြားနေကြရတယ်ဆိုတာကိုတင်ပြရင်းညီုံချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနှာစင်ခဲ့ကြရတာပါရှင်အခုဆက်လက်ပြီးတော့ဥကြောစန္ဒာရဲ့မြန်မာအရေးတုံးသက်ချက်ကိုနှာစင်ရပါမယ်ဒီတစ်ပတ်မှာတော့ဒီမိုကရေစီစိတ်နေစိတ်ထားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရင်းမှာလူအတိုင်းအဝိုင်းအနေနဲ့ဘယ်လိုစိတ်နေစိတ်ထားမျိုးကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပါသလဲဘယ်လိုပြုပြင်သင့်ပါသလဲ CRDB လို့ခေါ်တဲ့မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးကော်မတီစတင်တည်ထောင်ခဲ့သူတဦးထက်ကအပါအဝင်ဖြစ်တဲ့လူမှုရေးစိတ်ပညာရှင်ပါမောက်ခဒေါက်တာကျော်ဝင်းနဲ့ဦးကျော်စန္ဒာတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်
ဒေါက်တာကျော်ဝင်းခင်ဗျာမြန်မာပြည်မှာဒီမိုကရေစီကိုပြန်လည်ဖော်ဆောင်နိုင်ပြီလို့ထင်ပါသလားဘလောက်လိုပါသေးလဲပြေဝဗလားဘယ်လိုဖော်ဆောင်ရေးကဘယ်အဆင့်ရောက်နေပြီလဲလို့သုံးသပ်ပါလဲဆရာ
အဲ့ဒါကတော့စကားစားပဲရှိသေးတယ်လေနောက်ဘလောက်ကြာမယ်ဆိုတော့ဘယ်သူမှမပြောနိုင်ဘူးကျွန်တော်လည်းမပြောနိုင်ဘူးဖြစ်နိုင်မလားမဖြစ်နိုင်ဘူးဖြစ်နိုင်ပါတယ်ဖြစ်နိုင်ကြအကြောင်းတွေအများကြီးရှိတယ်ဒါပေမဲ့အဲ့ဒီအခြေအနေကိုမရောက်ခင်အောက်က foundation အုပ်မြင့်ကအဟာလောက်ရှားတယ်အများကြီးရှိတယ်ကျွန်တော်ပညာရေးတော်တော်ပျက်စီးသွားတယ်အဲ့ဒါကိုပြန်ထူထောင်ရမယ်လမ်းပန်းဆက်သွယ်ရေးတွေလုပ်ပေးရမယ်လူတွေရဲ့နေထိုင်စားသောက်ရေးအဆင့်အတန်းလည်းမြင့်ပေးရမယ်ဒါပေမဲ့ပညာရေးကအလွန်အလွန်ရေးကြည့်တယ်ပညာမရှိလို့ရှိရင်ဒီမိုကရေစီမဖြစ်နိုင်ဘူးအဲ့ဒါကျွန်တော်အထင်မြင်မယ်ဗျ
ဟုတ်ကဲ့ဆိုတော့လူတွေပညာရေးနဲ့ဆက်ဆက်မယ်ထင်ပါတယ်ကျွန်တော်အဓိကမေ့ချင်တာကတော့လူတွေရဲ့စိတ်ဓာတ်ပေါ်ရှာဒီမိုကရေစီနဲ့ထိုက်တန်တဲ့စိတ်ဓာတ်ဖြစ်အောင်ဘယ်လိုပြုပြင်ရမလဲအခုမြန်မာပြည်သူတွေရဲ့နိုင်ငံရေးရင်ကျက်မှုဒီမိုကရေစီနဲ့ထိုက်တန်မှုဆရာဘယ်လိုသုံးသပ်လို့ပါလဲအခုမြန်မာနိုင်ငံမှာအစိုးရကတော့ဒီမိုကရေစီရဲ့ရွေးကောက်တင်မြှောက်တဲ့အစိုးရဖြစ်လာပြီလို့ဆိုတော့လူတွေရဲ့စိတ်ဓာတ်ကိုရောဘယ်လိုပြုပြင်ဖို့လိုသေးတယ်လို့ဆရာထင်ပါလဲခင်ဗျာ
စိတ်ဓာတ်ကလည်းအများကြီးပြုပြင်ဖို့လိုတယ်ကြကျွန်တော်တို့ဗုဒ္ဓဘာသာအစိုးရလောဘဒေါသမောဟဆိုချေအဲ့ဒီသုံးပါလူကိုဖျက်ဆီးတဲ့ဟာတွေပဲကြအဲ့ဒါတွေကိုပပြအောင်ကျွန်တော်တို့ဘာသာရေးဘက်ကလည်းလိုက်ရမယ်လူမှုရေးဘက်ကလည်းလိုက်ရမယ်နောက်ပြီးတော့လူတွေကိုယ်တိုင်ကလည်းတယောက်နဲ့တယောက်တင်းတင်းမြတ်မြတ်နေနိုင်အောင်ရွှေရွှေလန်းလန်းနေနိုင်အောင်သူတို့စိတ်ထဲမှာမေတ္တာနဲ့တယောက်နဲ့တယောက်ဆက်ဆံရမယ်အဲ့ဒါကိုလုပ်တဲ့အခါကျလို့ရှိရင်သူများအကျိုးကိုလည်းကြည့်ရနိုင်မယ်သူများအကျိုးဆိုတာတိုင်းပြည်တစ်ပြည်လုံးရဲ့အကျိုးကျွန်တော်တို့ဥစား လူတွေကကိုတဲထဲမှာကိုနေပြီးတော့တခြားတဲထဲမှာနေတဲ့လူတွေအကျိုးလည်းကျွန်တော်ဆောင်ရွက်ရမယ်အဲ့ဒါတော့ဖြစ်နိုင်တယ်ဒီကျွန်တော်ဒေါသတို့ဘာလို့ဆိုလဲလူကဖန်တီးတာလေနော်အဲ့ဒီတော့လူဖန်တီးတဲ့ဟာကိုလူကိုယ်တိုင်ကပပြောင်းအောင်လုပ်နိုင်တဲ့ဟာလူစီမှာရှိတယ်အဲ့ဒီရေးချင်းက
အခုမြန်မာနိုင်ငံမှာလောလောဆယ်လက်တွေ့ကြုံရတဲ့ပြဿနာတစ်ခုကတော့အစိုးရကတခုခုပြောင်းပြီးအကောင့်ထဲပေါ်ခြင်းတဲ့ဆိုပေမဲ့လည်းဘယူရိုကရေစီရန်ရကလိုက်မပါဘူးအဲ့ဒါကိုလူတွေကခေါင်းယိုးကျွန်းနေတယ်ဒီတိုင်းပဲဖြစ်နေကြတယ်ဒါကိုပြုပြင်ဖို့သိခဲနေတယ်လို့ဆိုပါတယ်ဥပမာအဖြစ်တချို့ရုံးတွေဆိုရင်ဒီအစိုးရပြောင်းလဲသွားပြီးနိုင်ငံတော်အကြီးအကဲပုံချိရမယ့်နေရာမှာဥသိမ့်စင်ရဲ့ပုံကိုချိထားရုံးပဲရှိနေသေးတယ်ဆိုတာမျိုးလည်းပြောကြပါတယ
်ကျွန်တော်အပြင်ကနေကြည့်မယ်ဆိုလို့ရှိရင်ဘာပြင်မှာအခုဖြစ်နေတာကအစိုးရနှစ်ခုရှိတယ်ဗျတစ်ခုကလူတွေတင်မြှောက်တယ်ပါလီမန်နောက်တစ်ခုကလူတွေတင်မြှောက်ဖဲနဲ့အပေါ်ကနေပြီးတော့လက်နဲ့အင်အားသုံးပြီးတော့လှုပ်ထတာအဲ့ဒီတော့အဲ့ဒီနှစ်ခုဟာတစ်ခုရဲ့ဖြစ်ရမယ်တိုင်းသူပြည်သားတွေကတင်မြှောက်ထားတဲ့အဖွဲ့ဖြစ်ရမယ်အဲ့ဒီတော့အဲ့ဒီလက်နဲ့အင်အားကင်ထားတဲ့လူတွေကဘာဖြစ်လို့လက်နဲ့ကင်ထားတာလဲသူတို့လူတွေကိုကြောက်သလားဘာဖြစ်လို့ကြောက်ရမှာလဲလူတွေကတင့်တင့်မြတ်မြတ်နေမယ်သူကြောက်ချင်ဘာမှမရှိဘူးမှန်မှန်ကန်ကန်လုပ်လို့ရှိရင်ဘာမှကြောက်ချင်မရှိဘူးအဲ့တော့အဲ့ဒီဥစ္စာကိုနည်းနည်း short ပေးရမယ်နည်းနည်းဖြည်းဖြည်းဖြည်းဖြည်း short ပြီးတော့အခုကဒီလိုမဟုတ်ဘူးကျွန်တော်ပုံအားဒီမှာကျွန်တော်ရှင်းရှင်းလင်းလင်းပြောတာလေရေစာ
ဖြစ်နေတဲ့ကိစ္စကသူတို့ကလည်းပဲယုံကြည်မှုမရှိဘူးတကယ်လို့သူတို့စိတ်ထဲမှာလည်းပဲတကယ်စွဲနေရလဲဖြစ်ကောင်းဖြစ်မှာပေါ့ဒါ reality မဟုတ်တော့မှသူတို့ perception ကပြည်တော်စုပြိုကွဲမယ်အတိုင်းပြည်ဟာရုပ်သက်သက်ဖြစ်သွားနိုင်တယ်ငါတို့ကမထင်ချုပ်ခဲ့ရင်ဆိုပြီးတော့သူတို့ကနှစ်ပေါင်း50 60စွဲလာတဲ့ကြိုက်သွင်းခံရတဲ့စိတ်ဓာတ်တွေကဒီလိုပဲရှိနေတာ
initiative ဆိုတာသူတို့ကိုယ်တိုင်ကပထမခြေလှမ်းကိုလုပ်ရလိမ့်မယ်သူတို့ရှိတဲ့လက်ထက်ရှိတဲ့တနတ်တွေကိုခဏချထားပြီးတော့လူတွေကိုသွားပြောမင်းတို့ငါတို့ဘာလို့ကြောက်တာလဲမင်းတို့ကြောက်တဲ့အချက်အလက်တွေငါတို့ပြတာသူတို့ပေါ်ပြတဲ့အခါကျရင်အဲ့ဒီအချက်အလက်တွေကိုနှိမ်နှင်းပါမယ်အဲ့ဒီသဘောနဲ့တမတော်ကလူသူရဲ့ဆန္ဒကိုမသိရမယ်နော်ဟိုဘက်ကလည်းပြောတဲ့ဟာကိုလည်းနားထောင်ဒီဘက်ကပြောတာကိုလည်းသူတို့ပြောပြအောင်အဲ့တော့နှစ်ဦးနှစ်ဖက်ကအဲ့ဒီလိုဆွေးနွေးလို့လို့ရှိရင်ဖြစ်နိုင်တယ်ဒီဥစ္စာလူကဖန်တီးတာပဲဗျအမေမွေးတုန်းကဘာမှတော့ကိုင်းပါဘာမှပါလာတာမဟုတ်ဘူးနောက်မှဖြစ်လာတာဒီလူကဟိုចောင်းသွားတယ်ဒီလူကဟိုအဖွဲ့ဝင်တယ်ဒီလူကဟိုဘာသာကိုးကွယ်တယ်အားလုံးဘာသာတွေကကောင်းတာကြီးပဲပြင်တာတင်ပေးတာကြီးပဲလူတွေက interpret လုပ်တယ်သူတို့အတိတ်ပဲသူတို့လုပ်ပြီးတော့လုပ်ယူတာအဲ့ဒါကျွန်တော်အနေနဲ့ဆိုလို့ရှိရင်ပေါ့လေအဲ့ဒီလက်နဲ့ကင်ထားတဲ့အနာအဖွဲပလိလဲပါရဲလဲပါလဲတမမ go out into the community လူတွေနေတဲ့နေရာတော့သွားပြီးတော့ကလေးတွေကိုကြောင်းလဲကိုဝင်ပြီးတော့စစ်တပ်ကဘာလုပ်ရရလဲတင်ပေးလိုက်ရဲကိုကြောက်ချာမရှိအောင်လို့သူတို့မကြောက်လို့ရှိရင်ဘာမှကြောက်ချာမရှိဘူးအမှောင်ထဲမှာဘာမှမရှိဘူးဆိုတာကိုသူတို့သိဖို့လိုတယ်အဲ့တော့အမှောင်ထဲမှာအမှောင်ပပျောက်တော့မိထွန်းပေးလိုက်လို့ရှိရင်ဟာအမှောင်ထဲမှာဘာမှမရှိဘူးကြောက်ချာမရှိဘူးလားငါတို့ဘယ်လိုကြောက်နေတာလဲအဲ့ဒီသဘောပဲကျွန်တော်က psychology ကဝင်လာတာကျွန်တော်ဒီစာ
နော်ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်ကလည်းလူတို့ရဲ့စိတ်ဓာတ်ဖက်ဖက်ကလူရဲ့စိတ်ဓာတ်ကိုဘယ်လိုပြုပြင်ရမလဲဆိုတာအဓိကထားပြီးသိကျင်တာပါဆရာ
။အဲ့ဒါကလေးဘဝတွေကစားတယ်ကျောင်းတွေပထမတောင်သူငယ်နဲ့တည်းအိမ်ကလည်းစား family ကလည်းပါအိမ်မှာအမွေးရတယ်အကုန်လုံးပါတယ်ဒီသူ့နဲ့သူ့ကိုယူသေးရမယ်လေးစားရမယ်သူ့ယုံကြည်ချက်ကိုလေးစားရမယ်ငါယုံကြည်ချက်လေးစားမယ်ဆိုနော်အဲ့ဒီကနေစားရမယ်ကျောင်းထဲမှာအကထက်အကုန်သင်ပေးရမယ်ကလေးဘဝတွေကချက်ချောင်းနဲ့အတင်လုံလို့ရှိရင်မရတော့
ဘူးမြန်မာနိုင်ငံမှာအခုမှပို့ပြီးတော့နည်းနည်းအချိန်နေတင်းမာလာတဲ့ကိစ္စတို့ကဘာသာရေးမတူတဲ့အတွက်ဘာသာခွဲတွေနဲ့ဖြစ်လာတဲ့ပဋိပက္ခပါဒါတချို့ကနိုင်ငံရေးပြောကလို့ဆိုသလိုအဲ့ဒီထက်မှနိုင်ငံရေးမသိတဲ့သာမန်အရာသားတချို့လည်းရောပါနေတာအမှန်ပဲဆရာအဲ့ဒါကိုဆရာဘယ်လိုသုံးသပ်လို့ပါလဲ
နိုင်ငံရေးကတော့နိုင်ငံရေးသမားတွေအသုံးပြတာပဲသူတို့ရဲ့အကျိုးကြည့်ပြီးတော့လုပ်နေတာပဲဆွာပေးတာလည်းရှိတာလည်းဒီအဲခရီးရံဘက်မှာလည်း fundamental လူတွေရှိတာအော်ဒုခရစ်တော်ကဒါသင်ပေးတယ်ဟုတ်တယ်လည်းမဟုတ်ပါဘူးသူတို့ကသူတို့ဖန်တီးပြီးတော့လုပ်ကြတာအဲ့တော့ဘာသာအရရအပိုင်းကလူကြီးတွေဆရာကြီးတွေသူတို့ကိုယ်တိုင်လည်းတယောက်နဲ့တော့ဆွေးရမယ်ဆွေးနွေးရမယ် Catholic နဲ့ Protestant နဲ့ဗုဒ္ဓဘာသာနဲ့ Hindu နဲ့ Muslim အကုန်လုံးကတင်းတင်းတင်းမြတ်နေဖို့ကတယောက်နဲ့ they must talk စကားပြောရမယ်တရုတ်ပုံစံတစ်ခုပြောဘူးရတယ်ဂျွာလေးတစ်ခုမှာတဲ့ကျွာသူရသားတွေတူနဲ့တူမတက်မတင်တာဖြစ်လို့ရှိရင်တဲ့ရွာကြီးတွေကသူ့ကိုလာပြီးတော့ခေါ်တယ်။ကောင်းပြီ။မင်းကဒီဘက်ကမင်းကဒီဘက်ကမင်းမကျေနပ်ကတာကိုပြော။ဟိုကောင်ကလည်းဖြေ။အဲ့တော့ပထမလက်သေးထိုးတဲ့ကောင်ကမင်းရှုံးသွားပြီတဲ့ သူ့မှာအကြမ်းကောင်းသွားပြီ you have run out of ideas the one who strikes the blow first is the loser ဒါပုံ just a story no but the မကနာအများရှိတယ်အဲ့ပွင့်ပွင့်လင်းလင်းစကားပြောရမယ်စကားမပြောလို့ရှိရင်လက်တီးတုံးပြီးဒုတ်တီးသားနေနဲ့ထွက်လာဟော
မြန်မာလူမျိုးတွေရဲ့မြန်မာပြည်တိုင်းရင်းသားတွေရဲ့အစင်းလာမှာလည်းပဲဒီလိုပွင့်ပွင့်လင်းလင်းပြောတာတဲ့နောက်ကွယ်မှာပြောတဲ့ဟာတွေကရှိနေတာပဲဆရာအဲ့လိုယဉ်ကျေးမှုအပြင်လည်းပဲပြုပြင်ရမယ်စိတ်ဓာတ်တွေလို့ထင်ပါတယ်အဲ့ဒါတွေကြတော့ဆရာပညာရေ
းယဉ်ကျေးမှုအပြင်ပြုပြင်ရမယ်မသိတဲ့ဟာကိုကြောက်နေလို့ရှိရင်မသိတဲ့ဟာကိုသိသွားအောင်လုပ်အောင်ပွင့်သွားမယ်ခုနကကျွန်တော်ပြောတယ်မှာလားအမှောင်ကိုမီးဖွင့်ဝေးလင်းပလဲရှင်အထက်မှာဘာမှကြောက်စရာမရှိဘူးကျွန်တော်တို့ဒီယူဆတော့ယူအောင်ကြည့်တဲ့ဟာတွေကတဘာဝပေးတာမဟုတ်ဘူးခုဘက်ကလူတွေဖန်တီးတာအဲ့တော့လူတွေဖန်တီးတဲ့ဟာကိုလူတွေကဖြစ်နိုင်တယ်ဒါကြောင့်မို့လို့ပညာကြီးကတော်တော်အရေးကြီးတယ်ဥပမာဗမာပြည်ကလူတွေကနိုင်ငံဟိုဘက်တိုင်းပြည်မှာဘာတွေလုပ်တယ်ဗမာပြည်အတွင်းမှာနေပြီးတော့ဟိုထိုင်းဘက်မှာဘာမှမလုပ်လောက်တာတွေကိုမသိတဲ့လူတွေအများကြီးရှိတယ်ဒီတိုင်းပြည်မှာလည်းရှိပါတယ်တချို့အရီဇိုးနားမှာတသက်လုံးနေပြီးတော့ Grand Canyon တော့တခါမှမမြင်ဘူးအဲ့ဒါမျိုးတွေလည်းရှိတယ်ဒါပေမဲ့ကျွန်တော်ကအဲ့လူဆက်ဆံတဲ့အခါကျရင် you have to talk as a psychologist နော် you must talk talk စကားမပြောဘူးဆိုလို့ရှိရင်လက်တီးတွေထွက်လာတော့အင်္ဂလိပ်စကား parliament ဆိုတာပြင်သစ်စကားထွက်လာတာ parliament ဆိုတာစကားပြောတာ parliament ပြင်သစ်နော်အဲ့တော့လူခင်ဗျအင်္ဂလိပ်တွေ parliament မကြည့်တော့ဟိုဘက်နဲ့ဒီဘက်တက်စကားပြောစကားပြောအဲ့ဒီဘယ်လိုကြားရလဲအဲ့တော့သူတို့ so I go to education basic education ho patamatan a family le par de hima mi da su chang o ji be lwe tha me ya o chanaw lo buddha ba da toro o yin ji de ba da chanaw buddha da ma ho da mae chanaw buddha ba da kaung kaung lei la ba de chanaw pama yu ma de chanaw ka ta li yang twa de
ha ka sia naw tu kha a myo sa yi ku tei pi lo u thait tha pi lo a myo sa yi sait da yai twin de kaisa ha
ဟုတ်တယ်ဒီဆိုအင်္ဂလိပ်ဆိုအက်သနိုစင်ထရစ်ကိုလူမျိုးရဲ့အကောင်းဆုံးလို့ထင်တယ်အမမတခြားလူမျိုးအကြောင်းမသိလို့ရှိရင်ကိုလူမျိုးအကြီးအကြီးပဲအကောင်းဆုံးထင်နေတာပေါ့အဲ့ဒါခင်ဗျမေးတဲ့မိကွန်းကဘယ်လိုလုပ်ရမလဲဆိုရယ် it is a long process တော်တော်တာရှိသွားမယ်ခကြီးဒီလားဒါပေမဲ့အစစမယ
်ဟုတ်ကဲ့ဆိုတော့နောက်ဆုံးပြန်ချိုးရမယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ဖို့ခကြီးဟာဒီမိုကရေစီအစိမ်းမှန်ဖြစ်လာဖို့ဆိုတာအတော်ဝေးသေးတယ်လို့ပြောရမှာလားဆရာ
တော်ဝေးတယ်လို့ကျွန်တော်မဆိုလို့ခြင်းမို့ဝေးတယ်လို့ပဲဆိုခြင်းပဲဒါပေမဲ့အခုနည်းနည်းပွင့်လာပြီနော်တဖြည်းဖြည်းတဖြည်းဖြည်းဖြစ်လာလိမ့်မယ်ဒီမိုကရေစီကဒီကနေဟိုရောက်ပြီးရတော့မဟုတ်ဘူးတစ်ချိန်လုံးလုပ်နေရတဲ့ဥစ္စာကြဟု
တ်ကဲ
့ it's a continuous ခြောက်နေရေးစီးနေသလိုပဲ so you have to continuously steer တစ်ချိန်လုံးအဲ့ဒီခုနရေနဲ့နေတဲ့ရေထဲမှာရေနဲ့ထဲမှာသွားနေတဲ့တင်မောတစ်ချိန်လုံးလှည့်နေဟိုလှည့်ညာလှည့်ညာပဲအဲ့ဒါတိုင်လုံးရေနဲ့ထဲမှာနေရမယ်ရေတိန်နဲ့နေရာသွားထုတ်လို့ရှင်တင်မောပြတ်သွားလိမ့်မယ
်ဟုတ်ကဲ့လမ်းကြောင်းမှန်တော့ရောက်နေပြီပေါ့ဆရာတကယ်တော
့ဟုတ်ကဲ့မှန်ပါတယ်စနေပြီကျတော့
ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါရှင်ဒီအစီအစဉ်ကိုကြာတာပတင်းနေ့မနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရစေအခုတော့တပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်2016ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာမြန်မာနိုင်ငံအနေနဲ့အားကစားနည်း5မျိုးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့မြန်မာအိုလံပစ်အားကစားအဖွဲ့ခေါင်းဆောင်ကပြောလိုက်ပါရယ်ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာတွားရောက်ရှင်ပြိုင်မဲ့မြန်မာအိုလံပစ်အားကစားအဖွဲ့ရဲ့အခြေအနေပြည်စုံကိုမြန်မာအားကစားအဖွဲ့ခေါင်းဆောင်အားကစားဦးစီးဌာနဒုညွန်ကြားရေးမှူးချုပ်ဦးသက်လွင်ကိုစုံစမ်းမြင့်မြန်းထားပြီးအခုတစ်ပတ်အားကစားသတင်းကဏ္ဍမှာကိုရင်နိုင်ကတင်ပြထားပါတယ်ရှင်
ဗဇွန်နိုင်ငံမှာဩဂုတ်လ5ရက်နေ့ကနေ21ရက်နေ့ထိကျင်းပမယ့်2016ရီယိုအိုလံပစ်ပြိုင်ပွဲကိုမြန်မာနိုင်ငံကလည်းဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့အားကစားနည်း5မျိုးမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့မြန်မာအိုလံပစ်အားကစားအဖွဲ့ခေါင်းဆောင်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအားကစား၌ကာယပညာဦးစီးဌာနရဲ့ဒုညွန်ချုပ်ဦးသက်လွင်ကပြောပါတယ
်။အားကစားနည်းကကျွန်တော်တို့သက်နှက်ပြစ်မြားပြစ်ပြီးခုံပြစ်ရေကူးကျူတို့5မျိုးပါ
အခ
ုလောကျ5မျိုးရထားတယ်ကျွန်တော်လုံးရတော့ကျွန်တော်တို့မရတော့ဘူးဆိုတဲ့အကြောင်းလေးကြားကြားတယ်ဆိုကျွန်တော်တို့ဟိုမဖြစ်နိုင်တော့ပါဘူးအဲ့တော့လောလောဆယ်တော့5မျိုးပါခင်ဗျအ
ော်လက်ဝဲကဘာဖြစ်လို့မရတာလဲ
ဟိုသူကဟိုကျွန်တော်တို့ဟိုတခြားအာဇာနည်တွေလို့ပေါ့ဟိုမှားပြစ်ဆိုရင်ကျွန်တော်လက်ရစ်ပွဲတော့မအောင်ဘူးကျွန်တော်ကတော့ပြောရက်ပ Kuda system ya jenuh university place ya jenuh ruat dunia ya lewo, no? Tetapi ya, kawan nabi pujuk api dia dunia ya. Elu mewo, lewi ya mula tu jenuh show dia ini meja wapun. Lewi ada lesi buat awam be kobar.
Ada di aku wempi ame agzah ni deka wempi ame boleh cerai dah.
Jenuh ruat oh, ikon bina ego aro dua dah. Ulambet game dua ini uzabi sen. ตําแหน่งทาได้อาซานีเนี่ยมาปาวนเนี่ยกบ้าปีกุมพี่อพจุงเนี่ยกบ้าปีกุมพจุงก็อเมริกันดิวซาวรอพ่อวินนักงานได้อ่ะอาซาธรรมะตําแหน่งงานโหจาดูมาดูนงตัวกูได้ตําบีเอออีอ่ะจนรู้ว่าดาวคุณเตียนนะดูว่ารอจูรู้ส่วนจนรู้ว่าดิชิดองอาชาเป็นบ่อยมารอจนรู้จูรู้พ่อยาตัวช่วยมวยจีซะเป็นบ่อมีมูชิดบ่เนาะแล้วไอ้อาซานีจนรู้ว่าชอบเด ชาวโรดรู้ว่าจุนรู้มีโอกาสอุจุบีเพราะจุนรู้อะไรเป็นยังไงแล้วรู้ว่าตอนนั้นที่การรู้จุนรู้ว่าเชื่อตรงนั้นว่าจุนรู้ว่าตัวนักเรียกว่าเลยสิเป็นมือตัวเสียมีวิวออมยันเนี่ยตัวเป็นยังไงควอลิฟายพิจารณาอาจจะพูดตัวไม่เท่ามั้งที่เอาไปควอลิฟายพิจารณาพิจารณาเช่นอาจจะมีเนี่ยอาจจะต้องมาเรียนรู้จุนรู้แต่เสียงอุลังบิกว่าอุลังบิกันเนี่ยตัว คุณลำบิดดูสิ่งนี้สิ่งนี้อ่ะคนเป็นเรื่องยากจริงๆตัวก็แย่ละดีเจเนี่ยดีอาจจะนี่เด็กก็คนอะไรอย่างเป็นยังไงสิ่งตัวก็ไอ้มาจ้ารอดีเป็นเมื่อใดเป็นยังมาแล้วดามูกุณาพิจารณ์มิวเลยสิบวันหรือเปล่าสับบีรอสิ่งมันละที่ที่สิ่งเดียวเนาะเลยสิบวันหรือสิ่งเดียวมายิ่งกูจะรู้สิ่งโอ้เป็นเมื่อวันอาลงวันตัวจะเป็นยังไงกูอะมึงเนี่ยมีดังไงอะมีดังไงเดี๋ยวมีดังไงเดี๋ยว
โอ้ดีเจอุ้งเสียวลูกเดียวดีเจอุ้งเสียวเสียวเสียวดูว่าลูกเตียชีเขาเรียกเสียกัสลูกอะไรเนี่ยไอ้ที่ยามาเสียวไฟเนี่ยวิ่งมาสุดลุ่ยยาร์เรสันยิงก้าวดูเสียวดูว่าไฟเนี่ยเป็นอะไรอย่างเจ้าหน้ารู้เกี่ยวกับอะไรก็ปีโอเลยเสียวเวอร์เวียมาบ่ที่อังกฤษนี่เด็ดมาเบออังกฤษนี่เด็กกันเนี่ยบิดอ่ะเปล่าที่มันทาร์เลยจันนรู้ว่าดีอุลันเป็นเสียงสุราโรจันนรู้ตัวก็เอเมเดนี่มาบ่เลยเปล่ารู้มาจันนรู้สุยาบุ ไม่พี่ไหนมาแต่นักจิการอดาพี่รู้ไม่ยากกว่านี่ตัวไอ้เจ้ามวยลูกเด็กนี่มาอาจารย์มาเยอะตัวเองโอ้ฟิสิกส์เรียนเมนเทลเรียนพอพูดมาฟิตฟิตเรียนความมันเนี่ยชินชินไหมตัวพี่เด็กพี่เสนีมาเลยมาอยู่เนี่ยไหมสูรุษีตัวนี้เนี่ยรอตาจันรู้พี่ไหนยิ่งชิดกว่าเนาะมีอาบีเลยทุนก็มาแล้วก็กูเลยยิ่งชิดกว่ามาเอาสูบีไหม ที่อาจารย์มาสั่งทุยอะไรกว่าว่าสิ่งนี้มาสุยาบุรีอาจารย์มาพิจารณาดูแลปูมันเลยเนี่ยดูว่าดูปีไหนเนี่ยสูรุษีเนาะดูว่าปีไหนจะสุยาวะจันทร์ยี่กูรูที่จูรูรูว่าสุราโรจันทร์รูจูรูที่สิ่งนี้มาจันทร์รูอมยันดีแต่งกูที่กบ้าเส้นเนี่ยวันนี้เนี่ยเป็นสูรุษีดูดูจงนิสเนี่ยปานะเนี่ยสูรุษีเนาะ
จะเป็นกุยารูมีกุโรอาชาเรามาส่วนหนึ่งเนี่ยลู่เมลูจันทร์รถเทมาเลยกองสุนทรเปลี่ยนอะไรไม่รู้รถเทมาเลยลีดอลลีเจนี่มาจันทร์รู้โอเคอะไรนั่งงานนี่เนี่ยเป็นลูกว่าเลยโอ้ที่จูรูว่าจะเป็นลูกว่าแบบนี้นั่งงานนี่รู้นั่งงานนี่รู้ยังอาชาเนี่ยที่อาชาเนี่ยมาจันทร์รู้ว่ามุ่งยังไงเงาไหนงูจับเราจะเนี่ยรบันนั่งงานเชนเนี่ยพาไปเรื่อย
จำมาจำใครมัวสาวเนาะนี่สิเนี่ยไปอ๋อจันทร์เราเรียกตาลีเมลูจันทร์เราดูสิสาวกองทุนเราเชนเนลี่เมลูจันทร์บางทีจันทร์เราอาจารย์มาเลยก็น่าตัวดูบ่ที่จะเป็นนิบยานเนี่ยที่จีนบุเรอเอาเมียนบุเรดอจันทร์เราดูว่ากองทุนเชนเบียนเนี่ยบุเรจีเวว่าเลย โอเคที่อาจารย์จะมาเรื่องกูเพื่อการสาบิดอจันทร์เราเวบุตรเป็นเซนทาร์บาลเลย
จันทร์เราปีเจอร์เซนกับบุซิกินจันทร์เราปีเจอร์กว่าจันทร์เราดูที่อาจารย์นี่เมลูจันทร์เราเปลี่ยนวิวสแกน သမားတွေကိုသူတို့ယူကနေပြီးတော့ကျွန်တော်တို့လှမ်းပြီးတော့ဟိုဒီလိုမျိုးတွေတောင်းနေကိုကစကန်းသွင်းပြီးတော့သိချင်းပြတော့ရှိပ
ါဒီအကစားသမားကစုစုပေါင်းဘယ်နှစ်ယောက်လဲဆရာ
အခုကဟိုကပြီးကွန်ပျူတာနှစ်ယောက်ဂျီကူကနှစ်ယောက်ပြီးရညာကတစ်ယောက်တနက်ပြစ်ကတစ်ယောက်ကျူလာတဲ့ရောက်ရှိတော့ခုနှစ်ရက
်ပြေခုံပြစ်ကကြတော့ဘယ်ဥစ္စာတွေမှဝင်ပြိုင်ပါလဲ
ပြေခုံပြစ်ကကျွန်တော်တို့ဒါဝေးပါတော့ကလောင်ဒစ်စတန့်ပါဟုတ်ကဲ့ဘာလို့ကျွန်တော်တို့နိုင်ငံလဲသူကဟို တာတို့ကအခုအချိန်မှာတော့မိမိမမမဖြစ်သေးပါဘူး။တာဝေးရပဲဒီမှန်နဲ့ရှင်နိုင်နေလို့ရှိတယ
်။အိုလံပက်ပွဲအတွက်ကိုဘယ်လောက်မြန်မာပြည်ကနေထွက်ဖြစ်မလဲ
။ကျွန်တော်တို့ရှင်းလာပိုင်းကိုလာစမ်းနေရလောက်မှာနည်းနည်းကြိုးထုတ်ရှိပါမယ်။ဒီရလောက်ကိုနောက်ဆုံးထားပြီးရောက်အောင
်သွား။ဒီ Rio Olympic ပြိုင်ပွဲမှာအကောင်းဆုံးမျှော်လင့်ထားတာကအ
ပင်အပြစ်ပဲပေါ့။သူကလေးစပွဲလေးအောင်နေ။ခုနကပြောပြတ်စင်နဲ့သွားတဲ့အခါမှာသူရဲ့စိတ်တည်ငြိမ်မှုသူရဲ့ဟိုကိုရောစိတ်ပါဟိုလမ်းစမ်းတည်ငြိမ်မှုကိုသူကပုံမှန်အတိုင်းကိုရမယ်။ပြရတဲ့ဥစ္စာမှလည်းဒီဒီကွယ်မဲ့ကိုအသုံးပြုရမှာပုံမှန်အတိုင်းဖြစ်မယ်ဆိုလို့ရှိရင်တော့ဒါဒီနေ့လည်းတန်လို့ရှင်လို့ရတာပေါ့နော
်2016 Rio Olympic အားကစားပြိုင်ပွဲမှာမြန်မာနိုင်ငံအနေနဲ့အားကစားနည်း၅မျိုးနဲ့ဝင်ရောက်ရှင်ပြိုင်သွားမှာနဲ့ပတ်သက်ပြီးအားကစားဦးစီးဌာနတူညွန်ကြားရေးမှူးချုပ်ဦးသက်လွင်ကိုကိုရင်နိုင်မြန်မြန်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ရအောင်ပါရှင်။
မနက်ကငါအမျိုးသမီးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့ဘန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့ဒေါက်တာရှင်တွေမြင်ကြပါသလားအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဘန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာဘန်းတူအခွင့်အရေးရနေပြီးသားဘာများထပ်တောင်းနေဖို့လိုသေးတယ်လို့ပြန်ပြီးငြင်းချက်ထုတ်နေသူတွေလည်းရှိပါတယ်ဒီအပေါ်ကျွန်တော်တို့ဒေါက်တာရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတရားလေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ကျမတို့ကြာတာပတင်းနဲ့မနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line meter 30 40 50နဲ့ line meter 190တို့ကနေဖမ်းယူနှားဆင်နိုင်ကြပါရစေ။အခုတော့တင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှဖြစ်ပါရစေ။
အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင်အင်အား 8,400 လောက်ကိုနောက်နှစ်ထဲအထိဆက်ထားသွားမယ်လို့သမ္မတဗရာဂိုဘာမာကမကြာသေးခင်အချိန်ပိုင်းအတွင်းကပဲကြေညာသွားပါတယ်။လက်ရှိမှာချထားတဲ့အမေရိကန်တပ်ဖွဲ့အင်အား 9,800 ကိုဒီနှစ်ကုန်မှာ 9,500 လောက်အထိလျှော့ချဖို့အမေရိကန်အစိုးရကအစောပိုင်းမှာစီစဉ်ထားတာပါ။ဒါပေမဲ့လည်းအာဖဂန်နစ္စတန်ကလူညုံရေးအခြေအနေဟာမရေမရာရှိနေသေးပဲလို့သမ္မတဗရာဂိုကဒီကနေ့ပြောသွားပါတယ်။တာလီဘန်တွေဟာချင်းချောက်မှုတစ်ခုဖြစ်ဆက်ရှိနေကြောင်းတချို့ဖြစ်ရတွေမှာဆိုရင်ခြေကုပ်ရထားတာတွေတော့မှရှိကြောင်းကပူးမျိုးတော်ပါဝင်တိုက်ခိုက်တာတွေအထေခံဘုံခွဲတာတွေဆက်လုပ်ထားကြောင်းမစ္စတာအိုဘားမားကပြောပါပါတယ်။ဤရက်စစ်ပွဲဆိုင်ရာစုံစမ်းစစ်ဆေးမှုအစီရင်ခံစာပြည်ထောင်နိုင်ငံမှာဒီကနေ့ထွက်လာပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကတရက်ထဲမှာပဲတုံ့ပြန်ပြောဆိုပါတယ်။ဤရက်စစ်ပွဲမှာဝင်ပါဖို့အဆုံးဖြတ်ရတဲ့ကိစ္စဟာသူချမှတ်ခဲ့မှုသမျှဆုံးဖြတ်ချက်တွေထဲမှာကိုရောစိတ်ပါထိခိုက်နာကျင်မှုအဖြစ်အဆုံးဆုံးဖြတ်ချက်ဖြစ်ကြောင်းစစ်ပွဲထဲဝင်ပါဖို့နဲ့ပတ်သက်ပြီးအဲ့ဒီအချိန်ကရခဲ့တဲ့ထောက်လန်းရေးသတင်းအချက်အလက်တွေပေါ်သုံးသပ်ချက်တွေဟာအမှားယွင်းနေဖြစ်ခဲ့ကြောင်းလန်ဒန်မြို့မှာရှေ့ရှေ့လျားလျားတုံ့ပြန်ပြောဆိုရတဲ့အထက်မစ္စတာဘလဲကထည့်ပြောသွားပါတယ်။ IRS စစ်ပွဲဟာဆူရွားစွာမှားယွင်းခဲ့ပြီးဒီကနေ့အချိန်အထိအကျိုးဆက်တွေခံစားနေရတဲ့ဆက်ဖက်မှုတစ်ခုဖြစ်တယ်လို့ IRS စစ်ပွဲမှာပြည်ထောင်နိုင်ငံရဲ့အခမ်းအနားအပေါ်စုံစမ်းစစ်ဆေးမှုတစ်ခုကိုဦးဆောင်ခဲ့သူကဒီကနေ့မှပဲပြောထားတာပါ။အမေရိကန်ပြည်ထောင်စုဟာဂျော်ဂျီယာနဲ့ယူကရိန်းနိုင်ငံတွေရဲ့လုံခြုံရေးအတွက်အခိုင်အမာရည်တည်ပါတယ်ဆိုတာကိုထပ်ပြီးအာမခံချက်ပေးဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာအဲ့ဒီနိုင်ငံတွေမှာခီးထွက်နေပါတယ်။ဒေတာတွေမှာရုရှားနိုင်ငံကတင်းတင်းမာမာဆက်လုပ်နေချိန်မှာပဲမစ္စတာကယ်ရီအခုလိုသွားရောက်တာပါ။ဂျော်ဂျီယာနဲ့အမေရိကန်ကြားစီးရင်းနဲ့လုံခြုံရေးဆိုင်ရာပူးတဲ့သဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့အတွက်ဝန်ကြီးကယ်ရီဟာဒီကနေ့တီဗီစီမြို့တော်မှာရောက်နေပါတယ်။မစ္စတာကယ်ရီဟာယူကရိန်းတာဝန်ရှိသူတွေနဲ့လည်းကီယက်မြို့တော်မှာလုံခြုံရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့ရှိပါတယ်။အာဂျင်တီးနားဘောလုံးအသင်းကောင်းဆောင်နဲ့ဘာစီလိုနာအသင်းတိုက်စစ်မှုလီယိုနယ်မက်ဆီနဲ့ဖခင်ဖြစ်သူဟော်ရီရုအပေါ်အခွန်ရှောင်မှုအတွက်ပြည့်စုံရဲဆိုပြီးဆိုင်းငံ့ထောင်တန်21လနဲ့ဒံငွေအမေရိကန်ဒေါ်လာ 4.3 သန်းပေးဆောင်ဖို့စပိန်နိုင်ငံဘာစီလိုနာမြို့တရားရုံးတစ်ခုကနေဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။ပြည်သင်းနိုင်ငံကအင်ရှင်ပြလက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲပထမဆီမီဖိုင်နယ်ပွဲအဖြစ်ပေါ်တူဂီအသင်းနဲ့ဒီလိုအဆင့်မျိုးထိတစ်ခါမှမတက်ဘူးသေးတဲ့ Wales အသင်းတို့မြန်မာစံတော်ချိန်ကြာတာပရိနေမနဲ့အစောပိုင်းတနအီကွဲမှာရှင်ပိုင်ကစားကြပါမယ်ခင်ဗျာ။
တရင်ချင်းချုပ်တွေကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ် VOA American သံညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီအထိ line to meter 2495 3050နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.